Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်နိုဝင်ဘာလ18ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်နေပါပြီ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါတယ်ရှင်ဒီညပိုင်းစီစဉ်တွေကိုတော့လိုင်းတိုမီတာ1925 32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာပါဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင
်စုပေါင်း9954
ဒီနိုင်ငံသား
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးသွားမှာပါဒီကနေ့ဂျာတာပတိနဲ့အချင်းသားတွေပြန်လည်လွှတ်ပေးခဲ့တဲ့အထက်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်တူဖြစ်တဲ့ဒေါက်တာမျိုးညွန့်88မျိုးဆက်ခေါင်းဆောင်ကိုမြအေးစီပွားရေးအကြံပေးမစ္စတာရှောင်းတာနဲ့တို့အပါအဝင်ထင်ရှားသူတချို့ပြန်လည်လွတ်မြောက်လာခဲ့ပါတယ်။ထိုင်းနိုင်ငံမှာ APEC ထိပ်သီးအစည်းအဝေးကျင်းပဖို့ခေါင်းဆောင်တွေရောက်ရှိလာနေပြီးဒီကနေ့အကြိုဖွင့်ပွဲပြုလုပ်ပါတယ်။ APEC ရဲ့စီပွားရေးရည်မှန်းချက်တွေကိုအင်ရှင်ထိုင်းနိုင်ငံကတင်ပြဖို့ရှိပါတယ်။မြောက်ကိုရီးယားကနောက်ထပ်မစ်ဆိုင်းတလုံးထပ်မံပြုတ်တွက်လိုက်ပြီးတဲ့နောက်တရုတ်သမ္မတရှီဂျင်ဖင်နဲ့ဂျပန်ဝန်ကြီးချုပ်တို့လည်းတွေ့ဆုံခဲ့ကြပါတယ်။အဲ့ဒီလိုမြန်မာနဲ့ကမ္ဘာကနောက်ဆုံးရသတင်းတွေကိုတင်ပြပေးမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေတဲ့အတူကြာသာပတေးနေ့ညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့ဒီကနေ့ကြာသာပတေးနေ့မှာအမျိုးသားအောင်ပွဲနေ့အထိမ်းအမှတ်နဲ့အကျဉ်းသား9,900ကျော်ကိုစစ်ကောင်စီဘက်ကပြစ်ဒဏ်လွတ်ငြိမ်းခွင့်ပေးခဲ့ပါတယ်ဒီလိုအကျဉ်းသားထောင်ချီလွတ်တဲ့အထက်မှာတော့ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားဗီတိန်တမ်မတ်ကြီးဟောင်းနဲ့နောက်ဂျပန်နိုင်ငံသားအမေရိကန်နိုင်ငံသားတို့ပါဝင်တဲ့အကြောင်းစစ်ကောင်စီဘက်ကထုတ်ပြန်ပါတယ
် Welcome to the Voice of America in Burmese.
စပိုင်းဆိုင်ရာချုပ်ရင်းမှုကြောင့်မို့လို့ဒီအတန်ဖိုင်မှားယွင်းထုတ်လွှင့်ပြီးတဲ့အတွက်တောင်းပန်ပါတယ်ရှင်။ဒီသတင်းတွေကိုမကြခင်အပြည့်အစုံနားဆင်ရဖို့ရှိပါတယ်။နောက်ပြီးတော့ဒီမြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်တို့ကြားမှာရှိတဲ့ဒီအခြေအနေတွေနဲ့သတင်းဆောင်မတွေအပတ်စဉ်ခန်းနာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားမစ္စတာရှောင်းတန်နဲ့အပါအဝင်ထင်ရှားတဲ့နိုင်ငံရေးအကျဉ်းသားတချို့ကိုမြန်မာစစ်ကောင်စီကသတ်မှတ်ချက်စည်းမျဉ်းနဲ့ဒီကနေ့မှပဲပြစ်ဒဏ်လွန်ငြိမ်းခွင့်ပေးလိုက်ပါတယ်။ဩစတြေးလျနိုင်ငံသားမစ္စတာရှောင်းတန်နဲ့ဗြိတိန်သမ္မတဟောင်းဗစ်ကီဘိုမန်ဂျပန်နိုင်ငံသားတိုရူကိုပိုဒါနဲ့အမေရိကန်နိုင်ငံသားကိုဂျော်ထေးဦးတို့ကိုပုံမှန်401ပုတ်ခွပုံမှန်ခွဲ1ချွင်းချက်နဲ့ပြန်လွှတ်လိုက်သလို NLD အစိုးရအဖွဲ့ရဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးတန်းထေတိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာဒေါ်လက်လက်မော်တို့ကိုလည်းအလားတူပြန်လွှတ်ခဲ့ပါတယ်အခြားထင်ရှားတဲ့သူတွေကဆိုလို့ရှိရင် NLD ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန့်88ငိမ့်ပွင့်ကောင်းဆောင်ကုမြအေးစာရေးဆရာမောင်သားချူရွှေညဝါဆရာတော်တို့လည်းပြန်လည်လွှတ်မြောက်လာပါတယ်ဂျပန်နိုင်ငံသားတိုရူကိုပိုဒါမနေ့ပြင်ဂျပန်နိုင်ငံကိုပြန်ရောက်မယ်လို့ဂျပန်ဆိုရအဖွဲ့အတွင်းဝင်ချုပ်ဟီရိုကာဆူမာဆူနိုကပြောဆိုလိုက်ပြီးဂျပန်နိုင်ငံရဲ့အကျဉ်းသားတွေပြန်လွှတ်ပေးဖို့ကိုလည်းသူကတိုက်တွန်းတောင်းဆိုပါတယ်
။日本政府として引き続き法人の安全確保のために万全を期すとともに、
နိုင်ငံတော်တိုင်းကတောင်ဆန်းစုကြည်အပါအဝင်နိုင်ငံရဲ့အကျဉ်းသားတွေလွှတ်ပေးဖို့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့ဒီမိုကရေစီအခြေခံနဲ့အစိုးရတရားဖြစ်လာဖို့အာဆီယံရဲ့ဘုံသဘောတူညီချက်5ရပ်ကိုပြည်နိုင်သမျှမြန်မြန်ဆောင်ရွက်ဖို့ဂျပန်အစိုးရအနေနဲ့ပြင်းပြင်းထန်ထန်တိုက်တွန်းပါတယ်လို့ဂျပန်အစိုးရအဖွဲ့အတွင်းဝင်ချုပ်ကပြောဆိုသွားတာပါပြန်လည်လွတ်မြောက်လာတဲ့ဩစတြေးလျနိုင်ငံသားမစ္စတာရှောင်းတန်နဲ့ဗြိတိန်သမ္မတဟောင်းဗစ်ကီဘိုမန်တို့လည်းဒီကနေ့ညနေပိုင်းမှာမြန်မာနိုင်ငံကနေထွက်ခွာသွားပြီလို့တန်တမန်ရပ်ကွက်သတင်းတွေအရသိရပါတယ်အမျိုးသားအောင်ပွဲနေ့ကိုဂုဏ်ပြုပြီးလူသားချင်းစာနာမှုရာတနိုင်ငံလုံးအတိုင်းအတာနဲ့အကျဉ်းသား6000နီးပါးကိုပြစ်ဒဏ်ကနေလူငယ်ခွင့်ပေးခဲ့တယ်လို့စစ်ကောင်စီကကြေညာပါတယ် AAPP နိုင်ငံရဲ့အကျဉ်းသားများကူညီဆောင်ရှောက်ရေးအတင်းစင်ရင်အရာနိုင်ငံရဲ့အကျဉ်းသားပေါင်း 13,000 ကျော်ဟာအကျဉ်းတော်တွေအတွင်ထိမ့်သိမ်းခံနေရဆဲဖြစ်ပါတယ်အာဆီယံအပါအဝင်နိုင်ငံတကာကတော့မြန်မာအရေးအပြောင်းအလဲအတွက်နိုင်ငံရဲ့အကျဉ်းသားတွေကိုအဓိကလွှတ်ပေးဖို့စစ်ကောင်စီကိုဖိအားပေးတောင်းဆိုထားပါတယ်
ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကျင်းပနေတဲ့ APEC အာရှပစိဖိတ်ဒေသစီးပွားရေးပြောင်းဆောင်ရွက်မှုထိပ်သီးပွဲမှာစီးပွားရေးတိုးတက်မှုဆိုင်ရာထိုင်းဆိုပြချက်ကိုအတည်ပြုနိုင်ဖို့ထိုင်းနိုင်ငံကမျှော်လင့်နေပါတယ်။ APEC ရဲ့ဘန်ကောက်ရည်မှန်းချက် APEC Bangkok Goals စီးပွားရေးတိုးတက်မှုလမ်းပြမြေပုံကိုကမ္ဘာကောင်းဆောင်တွေချမှတ်နိုင်ဖို့မျှော်လင့်နေတယ်လို့ထိုင်းဝန်ကြီးချုပ် Project Chan No Cha က အဖွဲ့မေကွန်မှာအခုလိုပြောကြားသွားခဲ့ပါတယ်
။ထိုင်းကျင်းစနေให้ผู้นําเอเปกรับรองเป้าหมายกรุงเทพว่าด้วยเศรษฐกิจ BCG ในปลายสัปดาห์นี้
အပယ်စီးပွားရေးဆိုင်ရာဘန်ကောက်ယူမန်ချက်ကိုထိုင်းကအဆိုပြုထားပြီးဒါဟာအပယ်စီးပွားရေးနဲ့သဘာဝပတ်ဝန်းကျင်နှစ်ခုလုံးဆိုင်ရာရည်ရှိတည်ထောင်ခံရေးယူမန်ချက်တွေကိုအထောက်အကူဖြစ်မှာဖြစ်တယ်လို့ဝန်ကြီးချုပ်ပရယတ်ကပြောခဲ့တာပါဒီထိုင်းအဆိုပြုချက်ကရာသီဥတုပြောင်းလဲမှုဆိုင်ရာကြိုးပမ်းမှုရည်ရှိတည်ထောင်တိုးတက်တဲ့ကုန်သွယ်ရင်းနှီးမြှုပ်နှံမှုသဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုနဲ့အရင်းအမြစ်တွေမဆုံးရှုံးဘဲတွက်ချေကိုင်မှုစတဲ့အပယ်ရဲ့ယူမန်ချက်တွေကိုဖြည့်ဆည်းပေးမှာဖြစ်တယ်လို့ဝန်ကြီးချုပ်ပြည်သက်ကဆက်ပြောခဲ့ပါတယ်။အပက်အဖွဲ့ဝင်22နိုင်ငံကထိတ်တန့်ရာရှိတွေ၄နှစ်တွင်ပထမဆုံးလူကိုယ်တိုင်တက်တဲ့အစည်းအဝေးဖြစ်တာမို့အာရှပစိဖိတ်ဒေသတွင်အလားအလာကောင်းတွေကိုပြလိုက်တာလို့လည်းထိုင်းဝန်ကြီးချုပ်ကပြောခဲ့ပါသေးတယ်။အာရှပစိဖိတ်ဒေသရင်ဆိုင်နေရတဲ့ပြဿနာတွေယူကရိန်းစစ်ပွဲအပွားအဝင်နိုင်ငံတကာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအခုအပက်ညီလာခံမှာအဓိကဆွေးနွေးကြဖို့ရှိနေပါတယ်ခင်ဗျာ
။မြောက်ကိုရီးယားကတာရူပစ်ပယ်ထိန်မစ္စိုင်းတို့တလုံးကိုအရှိတ်ဖက်ပင်လဲပြင်တဲ့ကိုဒီကနေ့ဂျာတာပရင်းနေမှာပဲထမဆန်တာပြစ်ခတ်ခဲ့ပါတယ်အမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေဖြစ်တဲ့ဂျပန်နဲ့တောင်ကိုရီးယားတို့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်တာကိုစီးရီးနီးနဲ့ပြင်းထန်စွာတုံ့ပြန်မယ်လို့မြောက်ကိုရီးယားကထင်ကြောက်ပြောဆိုပြီးနောက်နာယီအငဲအနှဲငယ်အကြောင်းမှာအခုလိုပြစ်ခတ်ခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားရဲ့အရှိတ်ဖက်ချန်ကန်ချေဝွန်ဆန်ဒေတာကနေပြီးတော့မနေ့7နာရီ48မိနစ်မှာဒီမစ္စိုင်းတို့ကိုပြစ်ခတ်ခဲ့တာဖြစ်ပြီးကိုရီးယားတွန်းဆွယ်တဲ့ဂျပန်နိုင်ငံအကြားပင်လယ်ပြင်ထဲကိုကြားရောက်ခဲ့တယ်လို့တောင်ကိုရီးယားကပြောဆိုပါတယ်။ဒီပြစ်ခတ်မှုအတွက်အမေရိကန်တောင်ကိုရီးယားနဲ့ဂျပန်တို့ကချက်ချင်းရှုံချခဲ့ကြပြီးဒေသဆိုင်ရာတည်ငြိမ်ရေးကိုချိန်ကျောက်တယ်လို့ပြောဆိုပါတယ်။မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးချိုဆွန်ဟွေကတော့မကြသေးမီကပြုလုပ်ခဲ့တဲ့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားထိပ်သီးဆွေးနွေးပွဲသဘောတူညီချက်ဟာကိုရီးယားကျွန်းဆွယ်ဒေသအတွင်းမခံမှန်းနိုင်လောက်အောင်ပုံမိုတင်းမာသွားစေတယ်လို့ကြာတာပရင်းနဲ့အစောပိုင်းမှာပြောဆိုခဲ့ပါတယ်
။ဂျပန်ဝန်ကြီးချုပ်ကတရုတ်သမ္မတကို၃နှစ်အတွင်းလူကိုယ်တိုင်ပထမဆုံးတွေ့ပြီးထိုင်ဝမ်ရေးစိုးရင်ကြောင်းဒီနေ့ပြောလိုက်ပါတယ်။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါအနေနဲ့ထိုင်းမှာလုပ်နေတဲ့အပက်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးပွဲပြင်ပမှာတရုတ်သမ္မတရှီကျင်းပင်နဲ့ဆွေးနွေးခဲ့စဉ်ထိုင်ဝမ်ရေးလက်ချားငြိမ်းချမ်းရေးအတွက်စိုးရင်ကြောင်းအခုလိုပြောခဲ့တာလို့ဆိုပါတယ်။ရှိမှလည်းအခုလိုခေါင်းဆောင်အဆင့်ပါဝင်တန်တမာရေးအဆင့်တိုင်းမှာနီးနီးကပ်ကပ်ဆက်သွယ်လမ်းကြောင်းပြန်ဖွင့်ဖို့သဘောတူခဲ့တယ်လို့လည်းဝန်ကြီးချုပ်ကီရှိဒါကဆက်ပြောခဲ့တယ်လို့ Reuters သတင်းဌာနကဖော်ပြခဲ့ပါတယ်။ APEC ထိပ်သီးပွဲကိုအင်ဒိုနီးရှားက G20 ကမ္ဘာစီးပွားအင်အားကြီးနိုင်ငံများထိပ်သီးပွဲကနေဒီညနေပဲရောက်လာတဲ့တရုတ်သမ္မတရှီနဲ့ဒီနေ့ပဲပူဆော်ပြီးရောက်ခဲ့ပြီးတွေ့ခဲ့တဲ့ဂျပန်ဝန်ကြီးချုပ်ကီရှိဒါကတရုတ်နဲ့ပင်လယ်ရေကြောင်းပိုင်ဆိုင်မှုအငင်းပွားနေတဲ့အရှိတရုတ်ပင်လယ်ရေလဲစိုးရင်ကြောင်းထည့်ပြောခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ယူကရိန်းအနေနဲ့ရုရှားအနေနဲ့ယူကရိန်းစစ်ပွဲမှာနျူကလ িয়ার လက်နက်လုံးဝအသုံးမပြုဖို့ကိုလည်းနှစ်ဖက်ခေါင်းဆောင်တွေသဘောတူမှုရခဲ့တယ်လို့တရုတ်သမ္မတပြောခဲ့တဲ့စကားကိုအတိအကျထည့်မပြောတော့ဘဲဂျပန်ဝန်ကြီးချုပ်ကီရှိဒါကဆက်ပြောခဲ့ပါသေးတယ်ခင်ဗျာ
and then ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိတိုင်းထိုမီတာ19 kHz 1953ညာတိုင်းထိုမီတာ25 kHz 1783ညာတိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာတိုင်းလမ်းမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ကြာတာပတင်းနဲ့ညာဘက်သတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်ယူကရိန်းကနှံစားသီးနှံတွေကိုပင်လယ်နဲ့ကိုဖျက်ပြီးနောက်ထလေးလက်ဇက်တိုက်တင်ပို့ခွင့်ပြုဖို့သဘောတူညီချက်ရရှိကြောင်းကြာတာပတင်းနေ့မှာပဲယူကရိန်းနဲ့တူရကီတာဝန်ရှိသူတွေကထုတ်ဖော်ပြောဆိုပါရယ်ပြီးခဲ့တဲ့ဇူလိုင်လတည်းကတူရကီနဲ့ကုလသမဂ္ဂတို့ဦးဆောင်ပြုလုပ်ခဲ့တဲ့ယူကရိန်းနှံစားသီးနှံတင်ပို့ခွင့်သဘောတူညီချက်တက်တန်းကုံစိုးဖို့တရက်အလိုမှာပဲအခုလိုထပ်မံခွင့်ပြုတဲ့သဘောတူညီချက်ရခဲ့တာပါအခုလိုထပ်မံတက်တန်းတိုးချဲ့လိုက်တဲ့ပေါ်ကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းကြေညာလိုက်ပြီးအရေးပါတဲ့စားနပ်ရိက္ခာတင်ပို့တဲ့လမ်းကြောင်းချောချောမွေ့မွေ့ဆက်လက်တည်ရှိနေဖို့ကုလသမဂ္ဂအနေနဲ့လိုလားကြောင်းကိုလည်းပြောဆိုခဲ့ရပါတယ်။တချိန်တည်းမှာပဲကြာတာပရင်းနေတော့ကရုရှားကယူကရိန်းရဲ့လောင်စာဖြန့်ဖြူးတဲ့နေရာတွေအပါအဝင်နေရာတော်တော်များများကိုမစ်ဆိုင်းဒုံးနေနဲ့ထပ်မံပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ။
American တက်တန်းဝဲရွေးကောက်ပွဲနောက်ဆုံးရလဒ်တွေအရအထက်ခံ Republican Party ကအောက်လွှတ်တော်ကိုနေရာအများစုနဲ့ထိန်ချုပ်နိုင်တော့မှာဖြစ်ပါတယ်။ဒါကြောင့်ရှင်းနစ်ဆံမှာလွှတ်တော်အသစ်စတင်တဲ့အခါ Republican တွေရဲ့ဥပဒေပြဋ္ဌာန်းမှုဆိုင်ရာအစီအစဉ်တွေတိုးလွှတ်လာပြီးသမ္မတ Joe Biden ဆိုရဲ့ရာထားချက်အစီအစဉ်တွေ ကျန်တဲ့သမ္မတတန်းတွင်အောက်လွတ်တော်မှအဟံတာအတော်များများကြုံရနိုင်ပါတယ်။ဒါ့အပြင် Republican တွေအနေနဲ့သမ္မတဘိုင်ဒန်အစိုးရဖွဲ့နဲ့သူ့သားတယောက်ရဲ့စီးပွားရေးဝင်ငွေတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှတေချာသလောက်ရှိနေတယ်လို့လည်းနိုင်ငံရေးအခက်အခဲတွေကသုံးသပ်နေပါတယ်။2021ခုနှစ်ဇန်နဝါရီ6ရက်လွှတ်တော်အစအဦးတက်ခဲ့ခံရမှုနဲ့ပတ်သက်လို့သမ္မတဟောင်းဒေါ်နယ်ထရန့်ဘလို့ပတ်သက်ခဲ့တယ်လဲဆိုတဲ့စုံစမ်းစစ်ဆေးမှုတွေမှာလည်းအောက်လွတ်တော် Republican တွေလွှမ်းမိုးသွားတဲ့အတွက်တစုံတရာတက်ရောက်မှုရှိလာနိုင်ပါတယ်။လွတ်တော်သစ်စတဲ့အခါမှာတော့အောက်လွတ်တော်လူနည်းစုခေါင်းဆောင် Republican အမတ် Kevin McCarthy ကအောက်လွတ်တော်ဥက္ကဋ္ဌဖြစ်လာမှာပါခင်ဗျာ
။အီရန်နိုင်ငံရဲ့အနောက်တောင်ဘက်ဒေသကဆန္ဒပြပွဲတွေဖြစ်နေတဲ့လာဇီမြို့မှာဗုဒ္ဓဟူးနေ့တုန်းကတနတ်သမားတဦးကဈေးအတွင်းဝင်ရောက်ပြက်ခတ်တိုက်ခိုက်ခဲ့တဲ့အတွေ့ကလေးတဦးအပါအဝင်9ဦးသေဆုံးခဲ့ပြီးအရသားနဲ့လုံခြုံရေးတပ်ဖွဲ့ဝင်10ဦးလောက်ဒဏ်ရာရရှိခဲ့ကြောင်းအီရန်အစိုးရရုပ်မြင်သံကြားကပြောဆိုပါရတယ်။အီရန်အလယ်ပိုင်းဒေသကအဖဟံမျိုးမှာလဲတနတ်သမားကပြစ်ခတ်ခဲ့တဲ့အတွက်အီရန်ပြည်သူစစ်အဖွဲ့ကတပ်ဖွဲ့ဝင်2ဦးတေဆုံးခဲ့ကြောင်းအီရန်အစိုးရပိုင် IRAN သတင်းဌာနကပြောဆိုပါတယ်ဒီတိုက်ခိုက်မှုနှစ်ခုစလုံးမှာတနတ်သမားကမော်တော်ဆိုင်ကယ်တွေစီးလာပြီးပြစ်ခတ်ခဲ့တယ်လို့ဆိုပါတယ်ဘာကြောင့်အခုလိုတိုက်ခိုက်ခဲ့တယ်ဆိုတဲ့အကြောင်းရင်းကိုတော့မသိရသေးသလိုပဲဆန္ဒပြသူတွေနဲ့ပတ်သက်ဆွံ့နယ်မှုရှိမရှိကိုလည်းမသိရသေးပါဘူးမကြသေးမီကပြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေတုန်းကတော့IS အုပ်စုတွေအပါအဝင်ခွဲထွက်ရေးသမားတွေနဲ့အစ္စလာမစ်အစွန်းရောက်တွေကိုဆွဆွဲပစ်တင်ခဲ့ပါတယ
်။အီရန်မှာတော့ဆန္ဒပြပွဲတွေဆက်ဖြစ်နေချိန်အစ္စရေးနဲ့အနောက်နိုင်ငံတွေကိုပြည်တွင်းစစ်ဖန်တီးပေးနေတယ်လို့အီရန်ကဒီနေ့ဆွဆွဲလိုက်ပါတယ်။1989ခုနှစ်ရှားဘီယံပြုတ်ချပြီးမှအီရန်မှာအကြီးအမားဆုံးဆန္ဒပြပွဲတွေဖြစ်လာချိန်အီရန်နိုင်ငံရဲ့ဝန်ကြီးကအစ္စရေးနဲ့အနောက်နိုင်ငံထောက်လှမ်းရေးအဖွဲ့တွေကိုအခုလိုဆွဆွဲလိုက်ပြီးတိုင်းပြည်ပြုတ်ကွဲအောင်လုပ်နေတယ်လို့ပါ Internet Twitter ကနေဆက်ဆွဆွဲခဲ့ပါတယ်။အီရန်နောက်တောင်ပိုင်းအိုက်ဇက်မြို့မှာအကြမ်းဖက်တိုက်ခိုက်မှုဆွဆွဲချက်နဲ့လူခဏူးကိုမလေးကတပ်ဖြတ်ခဲ့ပြီးမှနိုင်ငံခြားရေးဝန်ကြီးဟူစိန်အမရပ်ဒိုလာဟီယန်ကအီရန်ကိုလစ်ဗျားနဲ့ဆူဒန်လိုပြည်တွင်းစစ်နဲ့ဖြုတ်ခွဲဖျက်ဆီးလို့မရနိုင်ဘူးလို့ဆက်ပြောခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးအမရပ်ဒိုလာဟီယန်ကပဲဒီထောက်လှမ်းအဖွဲ့မျိုးစုံနဲ့အနောက်နိုင်ငံကနိုင်ငံသမားတချို့အနေနဲ့အီရန်ကိုအခုလိုဖျက်ဆီးဖို့ကြံစည်နေတဲ့လမ်းကြောင်းကလမ်းကြောင်းတဲကိုအီရန်ကလိုက်ဆင်းသွားမှာမဟုတ်ဘူးလို့လည်းထည့်ပြောခဲ့ပါသေးတယ်။အီရန်ဆိုရအနေနဲ့လွန်ခဲ့တဲ့2လစက်တင်ဘာ16ရက်နေ့ကဖမ်းဆီးခဲ့တဲ့အီရန်မျိုးသမီးငယ်တူတေဆမှုကနေပြန်ဆဖြစ်စေခဲ့တဲ့နိုင်ငံတော်ဆန္ဒပြပွဲတွေဟာအနောက်နိုင်ငံတွေကသွေးထုတ်လှုံ့ဆော်ပေးခဲ့တာလို့တောက်လျှောက်ဆွဆွဲလာခဲ့ပါတယ်ခင်ဗျာ
။နိုဝင်ဘာလ18ရက်နေ့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းတွေကိုကိုစောမိုးကျော်နဲ့ကိုဝင်းမင်းတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ဒီကနေ့စစ်ကောင်စီကနေအမျိုးသားနဲ့အထိမ်းအမှတ်ထောင်တွေကနေလူထောင်နဲ့ခြေပြီးတော့လူငယ်ကွင်းနဲ့လွတ်ပေးလိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်။အမျိုးသားအောင်ပွဲနေ့အထိမ်းအမှတ်နဲ့အကျဉ်းသား9,800ကျော်ကိုပြစ်ဒဏ်လူငယ်ကွင်းပေးလိုက်တယ်လို့စစ်ကောင်စီဘက်ကကြေညာလိုက်ပါတယ်။ဒီကနေ့ပြန်လွတ်ပေးတာမှာတော့ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်နန်နဲ့မြန်မာနိုင်ငံဆိုင်ရာဗြိတိန်သံမတ်ကြီးဟောင်းဘီကီဘိုးမန်တို့ပါဝင်ပါတယ်။နောက်နိုင်ငံခြားသားသတ်မှတ်ချက်စီးမြင့်နဲ့ပြစ်ဒဏ်လူငယ်ကွင်းပေးလိုက်တဲ့အထဲမှာတော့ဂျပန်နိုင်ငံသားမှတ်တမ်းတင်ရုပ်ရှင်ရိုက်ကူးသူတိုရုဂူဘိုတာနဲ့အမေရိကန်နိုင်ငံသားကိုကျော်ထေးဦးတို့လည်းပါဝင်ပါတယ်။သူတို့တွေကထောင်ကနေလွတ်လာပြီးမကြခင်မှာပဲမြန်မာနိုင်ငံကနေထွက်ခွာသွားကြပါပြီ။အကျဉ်းသားတွေလွတ်မြောက်လာတဲ့အချိန်ဤနောက်ဆုံးသိထားသမျှသတင်းပေးပို့ချက်ကိုမက်ခင်ဖြူထွေးပြောပြပေးပါမယ်ရှင်
။ဒီကနေ့ညနေပိုင်းအထိရန်ကုန်အင်းစိန်အကျဉ်းထောင်ကနေပြန်လွတ်လာတဲ့အချိန်မှာရှွန်တနာ၊ဗီကီဘိုမန်၊ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရုဂူဘိုတာဒေါကင်ဂျီဖောင်ဒေးရှင်းရဲ့လာရောက်တော်စီမံကိန်းမှာဦးစီးလှုပ်ဆောင်နေသူအမေရိကန်နိုင်ငံသားကိုကျော်ထေးဦးတို့ပါဝင်ပါတယ်။ဩစတြေးလျနိုင်ငံသားပမောက်ခရှောင်းတန်နာနဲ့မြန်မာနိုင်ငံဆိုင်ရာဗြိတိန်သံအမတ်ကြီးဟောင်းဗီကီဘိုးမန်တို့လည်းမြန်မာနိုင်ငံကနေအခုညနေမှာပဲထွက်ခွာသွားကြတယ်လို့တန်တမန်ရက်ွက်ကနေသိရပါတယ်။လွမြောက်လာသူဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရူကူဘိုတာအချင်းတော်ကနေလွတ်လာပြီးတာနဲ့ဒီကနေ့ညနေလေရင်နဲ့ရန်ကုန်ကနေထွက်ခွာมาဖြစ်တဲ့ဆိုတော့ဂျပန်အစိုးရအဖွဲ့တာဝန်ရှိသူတွေကပြောဆိုထားပါတယ်။88မျိုးဆက်ပွင့်လင်းအဖွဲ့ကကျောင်းသားခေါင်းဆောင်ကိုမြအေး NLD ပါတီပြန်ကြားရေးတာဝန်ခံဒေါက်တာမျိုးညွန့်နိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဟောင်းဦးကျော်တင့်ဆွေတို့လည်းဒီကနေ့လွှမ်းမြောက်လာကြပါတယ်။ NLD အစိုးရလက်ထက်တနင်္သာရီတိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာလက်လက်မောရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဟောင်းဦးသန်းထေးတို့လည်းဒီကနေ့လွှမ်းမြောက်လာကြပါတယ်။ဒီကနေ့လွတ်လာတဲ့သူတွေထဲမှာရွှေညဝါဆရာတော်နဲ့စာရေးဆရာမောင်တာချိုတို့လည်းပါပါတယ်။မစ္စည်းမသတင်းဌာနရဲ့သတင်းတော်ကိုတန်းထိုက်အောင်လဲရမဲသိန်းအကျဉ်းထောင်ကနေပြန်လွတ်လာပါဗျ
ဒီနေ့လွတ်တဲ့နေ့မှာဆိုရင်ကျွန်တော်ဘန်ကန်နဲ့ရင်းနဲ့တွေ့ပြီးပြောလာရင်တော့လာပေါင်း20ပြီးကိုနေ့ရက်ပဲလို့ရတယ်ဆိုတော့ကျွန်တော်ရဲ့အဲပြည်မှုမှတ်တမ်းနဲ့ပတ်သက်တဲ့ပေးလိုက်တဲ့ထောင်ဝံပေးလိုက်တဲ့စာရွက်မှာဆိုရင်ကျွန်တော်ကပြည်မှုကျွေးခြင်း2လကျော်ကျန်ခဲ့တာပေါ့ဗျာ2လကျော်3လနီးပါးကျန်တယ်ပေါ့သူတို့ရဲ့ပြောတဲ့400တိရပြောရင်တော့2လကျော်3လနီးပါးကျန်တယ်တကယ်တော့ကျွန်တော်လည်းဆွေးဥပဒေရပြောရင်ကျွန်တော်ဒီဇန်နဝါရီပေါ့2023ဇန်နဝါရီလာစမ်းပိုင်းမှာပထမဘက်မှာလွတ်လောက်တဲ့အနေအထားမှာရှိတယ်ဆိုတော့အခုဒီလွန်ငင်းပေးတယ်ပေါ့ဗျာလွန်ငင်းပေးတယ်ဆိုတော့လွန်ငင်းရဲ့အခြေအနေကိုဘယ်လိုပေးလဲဆိုတာကိုလက်ရှိနာဆာကတရားဝင်မထုတ်ပြန်ထားဘူးကျွန်တော်တို့လူရည်အတွက်ဘလောက်ကိုပဲလွန်ငင်းပေးတယ်လို့ပဲထုတ်ပြန်ထားတယ်
2021ခုနှစ်မတ်လတုန်းကဒေါအောင်ဆန်းစုကြည်ရဲ့အမှုသတင်းအတွက်သတင်းလိုက်နေတဲ့အချိန်နေပြည်တော်ဒက္ခိဏခရိုင်တရားရုံးရှိမှာသတင်းတောက်ကိုတန်းထိုက်အောင်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်အမျိုးသားအောင်ပွဲနေ့အထိတ်အမှန်အကျဉ်းသားတွေကိုအခုလိုလွတ်ပေးတယ်ဆိုပေမဲ့နောက်တစ်ချိန်ပြစ်မှုကျူးလို့မယ်ဆိုရင်အခုကြားခံဖို့ကြံတဲ့ပြစ်ဒဏ်နဲ့ပေါင်းပြီးကြားခံစီရမယ်ဆိုတဲ့စီကံသတ်မှတ်ချက်နဲ့လွန်ငင်းခွင့်ပေးလိုက်တာပါစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကလွန်ငင်းချမ်းသာခွင့်နဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါတယ
်အကျဉ်းသားက9098ဦးပေါ့အကျဉ်းသူက686ဦးစုပေါင်း9854ဦးဒီနိုင်ငံသားတော့4ယောက်ပါဝင်မယ်ကျွန်တော်မြစ်တာရှောင်းတာနဲ့ဩစတြေးလျနိုင်ငံသားမြစ်ဒီဒီဘောမန်ဗီဒီနိုင်ငံသူဒစ္စတာတိုလ်ကူဘိုတာဂျပန်နိုင်ငံသားနဲ့ကိုကျော်သေးဦးအမေရိကန်နိုင်ငံသားတို့ဖြစ်ပါတယ်သူတို့ကတော့ပြည်တွင်းလူချင်းဝင်ပြီးပြီးတော့ပြည်နေတာပြီးမှဖြစ်ပါတယ်ပြည်တွင်းထဲကတော့ဟိုကျွန်တော်မစ်ဒီဒီဘောမန်ရဲ့အမျိုးသားကိုထိန်နှင်းပချီဆရာရဲ့ကျွန်တော်တို့စင်မခေါ်ဘောမန်ထိုင်ချာပါတေးကိုဆောင်နေသူတို့လည်းပါမှာဖြစ်ပါတယ်ပြီးရင်တော့ကျွန်တော်တို့ကိုင်ကြီးကော်မရှင်အဖွဲ့ဝင်နဲ့ဝင်ကြီးချုပ်ဟောင်းပေါ့အဲ့ဒါတော့၃ယောက်ဖြစ်ပါတယ်ဦးကျော်တင်စီရဲ့ဦးတန်းကြီးရဲ့ဒေါက်တာလက်လက်မော်ရဲ့ဖြစ်ပါတယ်အမှုပညာရှင်တွေကတော့ကျွန်တော်တို့အာငါကနဲ့တရားဆွဲဆိုထားတာ7ယောက်ကိုကျွန်တော်တို့မှုတွေပိတ်သိမ်းဝင်ပြီးမှဖြစ်ပါတယ
်။နာမည်ကျော်အမှုပညာရှင်တွေဖြစ်တဲ့ဖွေးဖွေးနီနီခင်စောထက်ထထွန်းအပါဝင်17ဦးကိုလည်းတမတော်အချင်းချင်းပြည့်အောင်ပြိုကွဲအောင်လှုပ်ဆောင်မှုဆိုတဲ့ပုံမှန်905ကကြီးနဲ့ဆွဲဆိုထားတဲ့အမှုတွေကိုပြန်လည်ရုပ်သိမ်းပေးလိုက်တယ်လို့စစ်ကောင်စီကပြောပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ရဲ့ဦးဆောင်ကော်မတီဝင်ဖြစ်သူဦးထွန်းကြည်ကတော့လွမြောက်လာသူ9900ကျော်မှာနိုင်ငံရေးအကျဉ်းသား600ကျော်သာပါဝင်တယ်လို့ပြောပါတယ်။နိုင်ငံရေးမျှော်လင့်ချက်အရသာနိုင်ငံရေးအကျဉ်းသားတွေကိုဟန်ပြတတ်တတ်လှုပ်ပေးတာဖြစ်တယ်လို့ဝေဖန်ပြောဆိုပါတယ်
။အပြန်ဆုံးသက်ကြည့်လိုက်တဲ့ခါကျတော့အဲ့ဒီလှုပ်ပေးတယ်လှုပ်ပေးတဲ့ကြောင်များများကသူကထောင်စကားနဲ့ပြောလွတ်နည်းတယ်လူကြီးတွေကိုလှုပ်ပေးတဲ့အတွက်ကြောင့်ဒါကအဖြစ်မဟုတ်ဘူးတပည့်ဆိုတော့ခါကျတော့အခုလှုပ်ပေးလိုက်တာကတော့ဘာမှစူးစူးစရာလည်းကြောင်းရှိဘာမှကျေးဇူးတင်စရာလည်းကြောင်းရှိဘာကြောင့်လဲဆိုတော့ဘသူကတော့ခပ်ပေါက်ရှာတဲ့အခြေအနေပေါ့နော်သူ့ရဲ့တရားဝင်ပုံတွေအဲ့ဒါသူ့ရဲ့ဆက်နာတဲ့ခံကြည့်ဆိုတော့ဒါအတန်းအပေးလူလုပ်တဲ့လူတို့ပဲနိုင်ငံရေးအဖြစ်လူရဲ့စိတ်ကနေတဲ့လူကြီးကလှုပ်ပေးတဲ့အတွက်ကြောင့်ဒါကတော့ political will မပါပါဘူးနိုင်ငံရေးဆန္ဒတော့နိုင်ငံရေးစိတ်ချစတာမပါပဲနဲ့သူတို့နော်အကျိုးမြတ်အတွက်ပေါ့နော်အဲလှုပ်ပေးတဲ့လူတွေအဖြစ်ရတော့ရှိနေတယ်ဆိုတဲ့
နိုင်ငံရေးအကျဉ်းသားများကကိုကြီးဆောက်ရှောက်ရေးအသင်း AAPP စရင်အရာဆိုရင်စစ်တပ်ကအာဏာသိမ်းပြီးခရေကဖမ်းဆီးခဲ့ရတဲ့နိုင်ငံရေးအကျဉ်းသားပေါင်း16000ကျော်ရှိခဲ့ပြီးအကျဉ်းထောင်တွေထဲမှာဆက်လက်အကျဉ်းကျနေသူ13000ကျော်ရှိပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ AAPP ရဲ့စရင်တွေဟာချဲ့ကားထားတဲ့စရင်တွေဆိုပြီးညှဉ်းပယ်လေးရှိပါတယ်။အာဆီယံပါဝင်နိုင်ငံကတိုင်ဝမ်ကတော့မြန်မာနိုင်ငံရေးအပြောင်းလဲအတွက်ဒေါက်ဆန်းစုကြည်သမရဦးဝင်းကြီးအပါဝင်နိုင်ငံရေးအကျဉ်းသားအားလုံးကိုအဓိကထားလွတ်ဖို့စစ်ကောင်စီကိုတိုက်တွန်းတောင်းဆိုနေကြပါတယ်ရှင်
။အမျိုးသားအောင်ပွဲနေ့အထိမ်းအမှတ်နဲ့အကျဉ်းသား9900ကျော်ကိုစစ်ကောင်စီကဒီကနေ့ပြစ်ဒဏ်လွန်ငင်းခွင့်ပေးလိုက်တဲ့တဲ့မက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာ73စီပြက်လက်နေတဲ့အကြောင်းကိုတင်ပြပေးကြပါမယ်။မြမစစ်တပ်နဲ့အေးအေးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာ73စီဈေးနှုန်းတွေမြင့်တက်နေသလိုတချို့နေရာတွေမှာပြက်လက်နေတယ်လို့ရခိုင်ဒေသခံတွေကပြောပါတယ်။စစ်တွေမြို့မှာလည်းစီတင်ကားတွေမရောက်တာကြောင့်73စီတွေပြက်လက်နေတာသတင်းတပတ်နီးပါးရှိနေပြီလို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်တွင်းကအခြေအနေသတင်းပေးပို့ချက်ကိုစံကျော်ပြောပြပေးပါမယ်ရှင်။
တိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာစစ်တပ်ဘက်ကလမ်းပန်းဆက်သွယ်ရေးနဲ့ကုန်ပစ္စည်းတရုပ်ခွင်တွေကိုပိတ်ပင်ကန့်သတ်ထားတာကြောင့်မြို့နယ်တချို့မှာ73စီတွေအပါအဝင်စားတောက်ကုန်တွေကုန်စည်နှုန်းမြင့်တက်နေတယ်လို့နေရာတချို့မှာပြက်လက်နေတယ်လို့ဒေသခံတွေကပြောဆိုပါတယ်။စစ်တွေမြို့ပေါ်မှာပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့လောက်ကစပြီး73စီတွေရှာပါလာပြီးလူသုံးများတဲ့92နဲ့95စီတွေဆိုရင်လုံးဝရှာမရတော့ဘူးလို့စစ်တွေဒေသခံကိုအောင်နိုင်ကပြောပါတယ်
။ဟုတ်ကဲ့ပါခင်ဗျာအခုလောလောဆယ်မှာတော့ကျွန်တော်တို့ဒီလူ ဒါအတုံးပြုတ်နေကြရတယ်ဒီ92 outing စီပေါ့နော်ဒါဒီလုံးဝကိုဟိုချလို့မရတဲ့အစီအစဉ်တရက်လို့ပြောလို့ရမယ်ပေါ့ဆိုတော့ကျွန်တော်တို့ဆိုရင်လည်းဒီမနက်ကလေးကနေပြီးတော့ဆီဆိုင်ကြီးတွေကိုတွားပြီးတော့ဟိုစီဖြစ်နေဆိုပြီးတွားတာဆီဆိုင်တွေကအကုန်လုံးပိုက်ထားတော့ပြန်လှည့်လာကြရတယ်ပေါ့နော်
လက်ရှိစစ်တွေမှာဆိုရင်စပုံးစီဆိုင်တွေအားလုံးမှာစီရီပြက်လက်နေတယ်လို့လမ်းမေးဆိုင်တွေမှာ92တလီတာကို7,000ကျော်ပေးပြီးရှာထည့်နေရတယ်လို့လည်းစစ်တွေမြို့မှာအလုတ်လုတ်ကင်နေတဲ့ကိုနောင်ခိုင်အောင်ကပြောပါတယ
်ဆိုတော့အခုဒီတပတ်အတွင်းမှာခုနဒီတပတ်အတွင်းဆိုပုံမှာဟိုစပုံးစီရဲ့အများကြီးရှာပါလာရဲ့ဆိုင်ကစီထည့်မယ်ဆိုလို့ရှိရင်လည်းဟိုအရင်တော့ဆိုလို့ရှိရင်တော့မတန်းစီမှာထည့်နေပါအဆင်ပြေသေးရပေါ့အခုကျတော့ဆိုင်တွေသွားလာလို့ရှိရင်ဟိုဆိုင်ဝါမှာဆိုင်ဘောကတ်ထားပြီးစီကုံနေရဲဆိုရင်ဟာအဲ့လိုမျိုးဆိုတော့ကျွန်တော်အပြင်မှာသွားဖြည့်လို့ရှိရင်လည်းအပြင်မှာက3000ကျော်လောက်ပတ်စံ3000ကျော်လောက်ပေးရပေါ့တလီတာကိုအဲ့လိုမျိုးဖြည့်ကြရတာတော့မှကိုဖြည့်ချင်တဲ့နေရာမှာသွားဖြည့်လို့မရဘူးအဲ့လိုမျိုးပေါ့အဲ့လိုမျိုးအခက်အခဲရှိနေတယ်ဟုတ်ကဲ့
ရခိုင်ပြည်နယ်တွင်းကပြည်သူတွေတော်တော်များများဟာလုပ်ငန်းခွင်နဲ့တခြားနေစဉ်သွားလာမှုတွေအတွက်မော်တော်ဆိုင်ကယ်ကိုအဓိကထားအသုံးပြုရပါတယ်အခုလို73စီတွေပြက်လက်ပြီးကုံစင်းနှုံမြင့်တက်နေရကြောင်းဒေသခံတွေအခက်ကြုံနေရတယ်လို့လည်းစစ်တွေဒေသခံတူဦးဖြစ်တဲ့ကိုအောင်နိုင်ကပြောပါတယ
်အခက်ကြီးကတော့ဒီအများကြီးဖြစ်သွားတာပေါ့နော်အဓိကဆိုရင်ဒီကျွန်တော်တို့ဆိုရင်ဒီအလောက်သွားတဲ့ဆိုရင်ဒီနေနဲ့လောက်ရတဲ့နေရာကဝေးတော့ဟိုစီကမရှိဘူးဆိုရင်ဟိုမောင်းလို့တော့ဆိုင်ကနေတော့လို့အဆင်မပြေဘူးလေအဲ့တော့စီကခြာလို့မရဘူးဆိုရင်ဒီဟိုဘေးတွေတော့တုံးပြီးတော့အခုစစ်တွေမှာအတုံးပြုတ်နေကြတဲ့ဟာနဲ့လိုက်နေဆိုရင်လေကုန်ကြက်ဆက်ကပိုကြီးသွားတာပေါ့နော်အရင်က2500ခုလောက်နေရက်3ရက်လောက်မောက်လို့ရပြီမယ်အခုက2500ကတရက်စာလောက်ကုန်ကြမှုရေးဖြစ်နေတယ်ဆိုတော့တော်တော်လေးအခက်အခဲဖြစ်ရတယ်ပေါ့နော်
ရခိုင်ပြည်နယ်စစ်တွေမျိုးကိုတင်သွင်းတဲ့73စီကားတွေဟာပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကစစ်ကောင်စီနဲ့ရခိုင်လက်နက်ကင်အေအေအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တဲ့စစ်တွေရန်ကုန်အဝေးပြေးကားလမ်းမှာပုံနှကြုံမျိုးအနီးမှာဒီကနေ့အထိပိတ်မိနေပါတယ်။ဒါကြောင့်73စီတွေပြက်လက်နေတာလို့လည်းစီအယောင်းဆိုင်တာဝန်ရှိသူတွေကပြောဆိုကြပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ထဲမှာ73စီတွေပြက်လက်နေတဲ့သတင်းကိုစံကြောပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မတွေကိုဇက်တိုက်တင်ပြပေးကြပါမယ်။အမေရိကန်ပြည်ထောင်စုမှာဗဟိုတရားရုံးကနေပြီးတော့ကိုဝင်ဖြတ်ချတာကဖွဲ့စည်းပုံကပေးထားတဲ့အခွင့်အရေးမဟုတ်ပဲပြည်နယ်တွေကသာဆုံးဖြတ်ရမယ်လို့ပြီးခဲ့တဲ့ဂျွန်လတုန်းကပြောခဲ့ပါတယ်။အဲ့ဒီကလေးက Republican တွေလွှမ်းမိုးတဲ့ပြည်နယ်တွေမှာကိုဝင်ဖြတ်ချတာကိုပိတ်ပင်သလောက်နီးနီးဥပဒေတွေပြဋ္ဌာန်းကျင့်သုံးခဲ့ကြတာပါ။နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ American ဆိုရသက်တမ်းဝက်ရွေးကောက်ပွဲမှာတော့အုပ်ချုပ်ရေးမှုတွေနဲ့ကိုယ်စားလှယ်တွေကိုရွေးကောက်တာတွေနဲ့အတူကိုဝင်ဖြတ်ချတာနဲ့ပတ်သက်ပြီးတော့ပြည်နယ်တချို့မှာလူလူဆန္ဒခံယူခဲ့ပါတယ်။မဲပေးတဲ့သူတွေကကိုဝင်ဖြတ်ချခွင့်ကိုသူတို့ရဲ့အခွင့်အရေးအဖြစ်ရွေးချယ်ခဲ့ပါတယ်။ AB သတင်းဆောင်မကိုအခြေခံပြီးဦးတင်မောင်တန်းပြောပြပေးပါမယ်ရှင်
။ American ဆိုရသက်တမ်းဝက်ရွေးကောက်ပွဲမှာမဲပေးသူတွေကကိုဝင်ဖြတ်ချခွင့်အခွင့်အရေးကိုပြည်နယ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရပြဋ္ဌာန်းဖို့ပြည်နယ်တချို့မှာမဲပေးလိုက်ကြပါတယ်။ Republican နဲ့ Democrat အားပြိုင်နေတဲ့ Michigan ပြည်နယ်မှာသာမက Democrat တွေအားကောင်းတဲ့ California နဲ့ Vermont ပြည်နယ်တွေမှာပါမဲပေးလိုက်ကြတာပါ။ Republican တွေအားကောင်းတဲ့ Kentucky ပြည်နယ်မှာတော့ကိုဝင်ဖြတ်ချတာစတင်တဲ့ဆောင်ရွက်ချက်တွေရှုံးနိမ်သွားပါတယ်။တရားလွတ်တော်ချုပ်ကကိုဝင်ဖြတ်ချတာကို American ပြည်ထောင်စုဖွဲ့စည်းပုံဆိုင်ရာအခွင့်အရေးအဖြစ်မသတ်မှတ်တော့ဘဲပြည်နယ်စစ်မှာပဲဆုံးဖြတ်ကြရမယ့်ကိစ္စအဖြစ်သတ်မှတ်လိုက်ပြီးတဲ့နောက်မကြမီကကျင်းပခဲ့တဲ့အစိုးရသက်တမ်းဝက်ရွေးကောက်ပွဲနဲ့အတူဒါနဲ့ပတ်သက်ပြီးလူလူရဲ့ဆန္ဒကိုခံယူခဲ့ကြပါတယ်။တရားရုံးချုပ်ရဲ့ဂျွန်လဆုံးဖြတ်ချက်ကြောင့်ပြည်နယ်တရာစင်လောက်မှာကိုဝင်ဖြတ်ချတာကိုလုံးဝနီးနီးပိတ်ပင်ခဲ့ကြတာပါ။ AB သတင်းဌာနစစ်တမ်းအရကိစ္စအများစုဒါမှမဟုတ်အားလုံးလူလူမှာကိုဝင်ဖြတ်ချတာဥပဒေအရခွင့်ပြုသင့်တယ်လို့မဲပေးသူ၃ပုံ၂ပုံကပြောခဲ့ကြပါတယ်။နိုဝင်ဘာလ9ရက်နေ့မှာပြန်ပြီးအရေးခံခဲ့ရတဲ့မစ်ရှိဂန်အုပ်ချုပ်ရေးမှူးဂရက်ချန်ဝက်ဘာကအခုလိုကတိကဝတ်ပြုလိုက်ပါတယ်
။ And we'll keep fighting like hell to protect fundamental rights.
ဒီနိုင်ငံလုံးမှာဆက်လက်တိုက်ခိုက်ခံနေရတဲ့အခြေခံအခွင့်အရေးတွေကိုကာကွယ်ရေးအတွက်ဆက်လက်ပြီးတော့တိုက်ပွဲဝင်သွားပါမယ်။မနေ့တုန်းကကျမတို့ကြီးမားတဲ့ခြေလှမ်းကြီးလှမ်းနိုင်ခဲ့တာပါ
။မစ်ရှိဂန်ပြည်နယ်အမေရိကန်နိုင်ငံသားများလွတ်လပ်ခွင့်သမ္မတအမှုဆောင်ဒါရိုက်တာလိုလန်းကိုဂလီနဲ့တခြားထောက်ခံသူ၃ဦးတို့ကလည်းသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြပါတယ်
Proposal 3's passage marks a historic victory for abortion access.
ဒီပြည်နယ်မှာကိုဝင်ဖြတ်ချခွင့်လက်လမ်းမီအစိုးပြုချက်အောင်ပွဲကသမိုင်းဝင်ဖြစ်ပါတယ်။တနင်္ဂနွေလုံးမှာကိုဝင်ဖြတ်ချခွင့်အခွင့်အရေးပြန်လည်ရရှိကာကွယ်နိုင်ရေးအတွက်အနာဂတ်မှာဆက်လက်အားထုတ်နိုင်အောင်မရှိခင်ကလမ်းဖွင့်ပေးလိုက်တာလေ
။ Kentucky ပြည်နယ်မှာတော့ Republican ဦးဆောင်တဲ့ပြည်နယ်လွှတ်တော်ကကိုဝင်ဖြတ်ချတာကိုလုံးဝနီးနီးပိတ်ပင်ခဲ့ပါတယ်။ ဖွဲ့စည်းပုံအခြေခံဥပဒေမှာပြင်းစင်ထက်သွင်းမှုအဆိုပြုချက်ကိုဩဂုတ်လမှာဆန္ဒမဲခံယူခဲ့တဲ့အခါမဲပေးသူတွေကကန့်ကွက်ဆန္ဒမဲပေးခဲ့ကြတာပါကန့်ကွက်မဲပေးရေးစစ်နောက်ဝန်ထမ်းလှုပ်ရှားသူကောလိပ်ကျောင်းသူ Lexie Overstreet ကအခုလိုပြောပါတယ်
People really underestimate Kentucky.
Kentucky ပြည်နယ်ကိုလူတွေကရှော့တွက်ခဲ့ကြတာပါ Kentucky ကအခက်နောက်ပြန်သွားနေတယ်လို့ထင်ကြပါတယ်တယောက်နဲ့တယောက်လည်းမယုံကြည်ကြဘူးလို့ထင်ကြတာပါဒါလုံးဝမမှန်ပါဘူးကန်တကီပြည်သူတွေကကိုဝင်ဖြတ်ချနိုင်မှုလိုလားပါတယ်
။လူရီဗယ်ကောလိပ်ကျောင်းသားအန်ဒရူးမေနစ်ကလည်းအခုလိုဆိုပါတယ
်။ I think that it's just so shameful about what's going on in the state because
ဒီနေ့ထဲမှာဖြစ်နေကြတာကအလွန်ကိုရှက်ဖို့ကောင်းပါတယ်။ဘာကြောင့်လဲဆိုတော့ကင်တာကီကနောက်ကိုမြန်မြန်ကြီးပြန်ဆုပ်သွားနေတယ်လို့ပါပဲ။တိုင်းပြည်တစ်ခုလုံးကလည်းအဲ့ဒီလိုဖြစ်နေပါတယ်။အခုရလက်ကကင်တာကီကမဲပေးသူတွေဟာအခုလိုနောက်ပြန်သွားနေတာကိုတီးမခံကြောင်းပြသတာလို့ကျွန်တော်မျှော်လင့်ပါတယ်။ကျွန်တော်တို့နောက်ပြန်သွားနေတာမဟုတ်ပါဘူး။
California, Kentucky, Michigan, Montana နဲ့ Vermont ပြည်နယ်တွေကမဲပေးသူအများစုဟာအစိုးရတပ်တန်းဘက်ရွေးကောက်ပွဲတွေမှာသူတို့ရဲ့အခြေခံအခွင့်အရေးတွေကိုအထည်မခံကြကြောင်းပြသခဲ့ကြပါတယ်ခင်ဗျာ
။ဦးတမောင်တမ်းမရှင်ဆက်ပြီးတော့ Afghan ဘက်ကအခြေအနေသတင်းဆောင်မှပြောပြပေးကြပါမယ်။ Afghanistan နိုင်ငံမှာတော့မွေးစေဝါထုတ်လုပ်တဲ့စိုက်ပျိုးရေးအားလုံးကိုတာလီဘန်အုပ်ချုပ်သူတွေကပိတ်ပင်ထားပါတယ်ဒါပေမဲ့ဘိန်းဆိုင်ပြုံးမှုကမနှစ်ခါထက်30နှစ်ရာခိုင်နှုန်းတိုးလာတာကိုတွေ့ရတယ်လို့ကုလသမဂ္ဂကအစီရင်ခံစာသတင်းထုတ်ပြန်ပါတယ်ဒီကြောင်းဂဘူးမျိုးတော်ကနေပြီးတော့အစ္စရာဟင်မိုမက်သတင်းပေးပို့ထားတာကိုကိုခင်မောင်စိုးမင်းဆက်ပြီးပြောပြပေးပါမယ
်အာဖဂန်နစ္စတန်နိုင်ငံရဲ့ဘိန်းဆိုင်ပြုံးထုတ်လုပ်မှုဟာမနှစ်ခါထက်30နှစ်ရာခိုင်နှုန်းခုန်တက်သွားတယ်လို့ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကနေအစီရင်ခံစာအသစ်ထုတ်ပြန်လိုက်ပါတယ်တာလီဘန်အဖွဲ့အာဏာရရှိခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ဧပြီလကစပြီးမူရစေဝါနဲ့ဘိန်းဆိုင်ပြိုထုတ်လုပ်မှုတွေကိုတားမြစ်ခဲ့ပေမဲ့လည်းဘိန်းဆိုင်ပြိုမှုဟာ 38,000 ဟက်တာကနေ 23,300 အထိပိုတိုးလာခဲ့ပါတယ်1994ခုနှစ်ကနေကုလသမဂ္ဂကစနစ်တကျစုံစမ်းစစ်ဆေးလာခဲ့ရမှာဒီနှစ်2022ခုနှစ်ကတော့ဘိန်းဆိုင်ပြိုထားတာဟာတတိယအကြီးဆုံးဧရိယာဖြစ်လာခဲ့ပါတယ်အာဖဂန်မှာဘိန်းဆိုင်ပြိုမှုဟာမနှစ်2021ခုနှစ်ကတော့မိုးကောင်တဲ့အတွက်ကြောင့်ဆယ်ရာခိုင်နှုန်းလောက်အထွက်ကျဆင်းခဲ့ပြီးမဲ့ဒီနှစ်မှာခုန်တက်လာခဲ့တယ်လို့ UNODC အစီရင်ခံစာမှာပါရှိပါတယ်ဒါနဲ့ပတ်သက်ပြီးတာလီဘန်ပြည်ထောင်ရေးဝန်ကြီးကတော့ညင်းပယ်လိုက်ပါတယ
်မူဖမတ်လက်ဒဝလ်ဒါဂါရာဖော်ရဒဝ
ဒီလိုအခြေအမြင့်မရှိတဲ့အစီရင်ခံစာတွေကိုကျွန်တော်တို့ကပယ်ချပါတယ်ကျွန်တော်တို့အစ္စလာမစ်နိုင်ငံရဲ့ခေါင်းဆောင်တွေဟာမွေးစေဝါတိုက်ဖျက်ရေးကိုအလေးထားလှုပ်ဆောင်နေပါတယ်တာလီဘန်အဖွဲ့ရဲ့ခေါင်းဆောင်ကနေအမိန့်ဒီဂရီထုတ်ပြန်ပြီးကတည်းကဘိန်းဆိုင်ပြောတာမွေးစေဝါရောင်းဝယ်ဖောက်ကားတာတွေဟာကဘူးမျိုးတော်မှာရောအခြားဒေသတွေမှာပါမရှိတော့ပါဘူ
း
ဒါအပြင်တာလီဘန်ခေါင်းဆောင်တွေကတရားမဝင်မူရစေဝါရောင်းဝယ်မှုတွေကိုတိုက်ဖြတ်ရမှာအောင်မြင်ခဲ့တယ်လို့ပြောနေပေမဲ့အာဖဂန်ဘိန်းဆိုင်တောင်သူတွေဝင်ငွေဟာမနှစ်2021ခုနှစ်ကဒေါ်လာသန်းပေါင်း425တန်းအထိမြင့်တက်လာရာကနေဒီနှစ်2022ခုနှစ်မှာလဲဒေါ်လာသန်းပေါင်း1400အထိစံချိန်တင်ရရှိလာခဲ့ပါတယ်အဲ့ဒီလိုကုလသမဂ္ဂ UNODC ရဲ့အစီရင်ခံစာကိုကပူးမြို့တော်ကဒေသခံတွေကကြိုဆိုလိုက်ကြပြီးမူရစေဝါ၃ဆွဲရောင်းဝယ်ဖောက်ကားမှုတွေအပေါ်ကန့်သတ်ပေးဖို့လည်းလိုလားနေကြပါတယ်
။ရရဇာတွားလေ
ကျွန်တော်တို့ထင်တာကတော့32ရာခိုင်နှုန်းနဲ့တောင်များပါတယ်။ရင်ကားဆိုရင်မူရစေဝါ၃ဆွဲသူမရှိပါဘူး။အခုကတော့ကျွန်တော်တို့ပတ်ဝန်းကျင်မှာကိုပဲမူရစေဝါ၃ဆွဲသူ900ကျော်ရှိပါတယ
်။ဒေသခံတွေကတော့နိုင်ငံအတွင်းမှာဘိန်းဆိုင်ပြုံးမှုကြောင့်မူရစေဝါသုံးဆွဲမှုတွေတိုးလာကြတယ်လို့ပြောပါတယ်။တာလီဘန်ဒုတိယဝန်ကြီးချုပ်အဗ်ဒူဆလမ်ဟနာဖီကလည်းအာဖဂန်နစ္စတန်နိုင်ငံမှာမူရစေဝါသုံးဆွဲသူ9တန်းလောက်ရှိနိုင်တယ်လို့ပြီးခဲ့တဲ့မတ်လအတွင်းကဆွေးနွေးပွဲတစ်ခုမှာဝန်ခံခဲ့ပါတယ်။အဲဒီလိုခံမှန်းချက်ဟာပြီးခဲ့တဲ့2015ကထက်တန်းခွဲဒါမှမဟုတ်အဲဒီတည်းပိုနိုင်ပေမဲ့လည်းသူတို့တွေကိုကုသပေးနေတဲ့အရင်းအမြစ်တွေကတော့တော်တော်ကိုနှေးပါသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အဖွဲ့အာဏာရရှိခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံတကာဗန္ဒာရေးအကူအညီတွေဖြတ်တောက်လိုက်တဲ့အတွက်ကြောင့်မူရစေဆွဲသူတွေကိုကုညီကုသရေးဌာနတွေကုသရေးလုပ်ငန်းစဉ်တွေကိုတဝက်လောက်ဖြတ်တောက်ခဲ့ရပါတယ်ခင်ဗျာ
အာဖဂန်မှာဘိန်းဆိုင်ပြိုမှုပိုတိုးလာတဲ့အကြောင်းကိုခင်မောင်စိုးမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သတင်းအနေနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ကြာသာပတင်းနည်းနဲ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါသေး။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါသေ
း။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ18ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ည10နာရီခန့်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှတ်အပတ်စဉ်ကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာစစ်ကောင်စီရဲ့စီးပွားရေးထောက်တိုင်တွေပျက်စီးပြိုကွဲသွားအောင်စစ်စင်တာက NUG အမျိုးသားညီညွတ်ရေးအစိုးရအတွက်အကောင်းဆုံးတင်နေကဗျူဟာဖြစ်တဲ့အကြောင်းအမေရိကန်ပါမောက်ခအဘူဇာကသုံးသပ်ထားတာကိုဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားတာရှုစားနာဆင်ပါရှင်
ရေးပေါ်အခြေအနေကို6လထပ်တိုးပြီးစီးပွားရေးတည်ငြိမ်အောင်လုပ်ရမယ်လို့လွန်ခဲ့တဲ့ဇူလိုင်လ31ရက်နေ့ကစစ်ကောင်စီဥက္ကဋ္ဌပြောတာဟာစီးပွားရေးထောက်တိုင်ရင်းရိုင်နေတာကိုဝန်ခံတာဖြစ်တယ်လို့ပေါ်မောက်ခဇာခရီအဘူဇာကဆိုပါတယ်စက်တင်ဘာ29ရက်နေ့တို့စတင်ပင်စင်တာစာရမှာဝါရှင်တန်အခြေစိုက်အမျိုးသားစစ်တပ်ကတူပေါ်မောက်ခကသုံးသပ်လိုက်တာဖြစ်ပါတယ်စစ်ကောင်စီရဲ့စီးပွားရေးထောက်တိုင်ယိုယွင်းပစ္စည်းအောင်တိုက်ခိုက်ရင်ຫນွေဦးဒေါ်လာရဲ့ရံဝင်ငွေရရှိရေးနဲ့အနာဂတ်စီးပွားရေးအတွက်လှုပ်ဆောင်ရမယ်ကိစ္စတွေကိုတင်ပြထားပါတယ်။စစ်မြေပြင်မှာလည်းစစ်ကောင်စီဟာအကြအတဲနဲ့ရင်ဆိုင်နေရပါတယ်။မြို့နယ်330ရှိတဲ့အနေနဲ့87ရာခိုင်နှုန်းမှာခုခံရေးစစ်ပွဲနဲ့ရင်ဆိုင်နေရပါတယ်။ဒါပေမဲ့စစ်ကောင်စီဘက်စီးပွားရေးအင်အားလက်ထက်အင်အားစစ်မှုအင်အားနဲ့လူအင်အားတွေရှိနေသေးတာမို့အလေအမြန်ကြာဆုံးသွားလိမ့်မယ်လို့မမျှော်လင့်နိုင်ပါဘူး NUG အမျိုးသားညီညွတ်ရေးအစိုးရနဲ့တိုင်းသားလက်နက်ကိုင်အစိုးရယုံကြည်မှုတည်ဆောက်ဖို့ခက်ခဲနေလို့မှာစစ်စင်ရေးကြောင့်နှစ်ဖက်ကိုပြုံးတိလာရင် NUG ဗန္ဒာရေးအရေးအမြစ်လဲလုံးဝပါသွားနိုင်တယ်လို့စစ်ကောင်စီကညွှန်မှန်းထားပုံရပါတယ
်ဒီလိုအခြေအနေမှာအကြံအဖန်ရွေးကောက်ပွဲလုပ်နိုင်ရင်စစ်ကောင်စီကိုအတိအမှတ်ပြုရမယ့်အခြေအနေမျိုးရောက်လာနိုင်တယ်လို့လဲမျှော်လင့်နေပုံရပါတယ်တိုင်းပြည်စီဝါရေး18ရာခိုင်နှုန်းမနစ်ကကျုပ်ဝင်သွားတယ်ဆိုပေမဲ့တန်ငွေကရတဲ့ဒေါ်လာတန်800ဝင်တယ်လို့စစ်ကောင်စီကဆိုပါတယ်ဒါပေမဲ့စစ်စရိတ်ကြီးမားလာတဲ့အတွက်စစ်ကောင်စီရဲ့ဒေါ်လာလက်ကျန်လုံးပါပါနေပါတယ်ဒီလိုအခြေအနေမှာနောက်တက်လာတဲ့ဗိုလ်ချုပ်လူရန်စားဟာသူတို့ရထားတဲ့ဒဏ္ဍာရီဥစ္စာကိုစင်ကာပူတဲ့မကပဲဒူဘိုင်းနဲ့ British Virgin Island အထိပို့ထားကြတယ်လို့ဆိုပါတယ်ရင်းရင်လာတဲ့စစ်ကောင်စီစီးပွားရေးထောက်တိုင်ပြိုကွဲအောင် NUG အစိုးရကလုပ်နိုင်တယ်လို့ဆိုပါတယ်။ရန်ပုံငွေရှာတဲ့နေရာမှာတီတွင်စံစားမှုနဲ့ဤပညာပိုင်းကို NUG ကအသုံးပြုပါတယ်။ Check နိုင်ငံထုတ်ငွေရိုက်စာချုပ် Crypto Bond ဒေါ်လာတန်40ရန်ပုံငွေရှာတာမျိုးကိုထောက်ပြထားပါတယ
်။ Online ထီပြည်ရင်းပြည်ပအလူငွေမြေကွက်လက်ရေးလေလံတင်ရောင်းချမှုစတာတွေဟာတရဝင်းရန်ပုံငွေရှာတဲ့နီးလန်းတွေဖြစ်ပါတယ်။ဒါပေမဲ့အမေရိကန်မှာထိမ့်သိမ်းထားတဲ့ဒေါ်လာတန်းထောင်တရာကိုအသုံးပြုနိုင်အောင်ကြိုးပမ်းနေရဆဲဖြစ်ပါတယ်။စစ်တပ်ပိုင်ကုမ္ပဏီတွေနဲ့သူတို့ကွန်ပစ္စည်းတွေသပိတ်ပေါက်ရုံနဲ့မလုံလောက်ပါဘူး။နိုင်ငံခြားယင်းနီးမြို့နယ်မှုတွေဝေမနာအောင်လုပ်ဖို့လည်းလိုအပ်ပါတယ်။အခုမဆောင်တာနဲ့မီတာကမပြေတာတွေဟာလည်းစစ်ကောင်စီကိုဝင်ငွေလျော့နှဲစေပါတယ်။စကိုင်းပါဆိုရင် NUG လက်အောက်ခံမဟုတ်တဲ့ဒေတာက PDF ကကျင်းနီတင်ကားတွေကိုတိုက်ခိုက်တာမျိုးလုပ်လာပါတယ်စစ်ကောင်စီရဲ့စီးပွားရေးဓာတ်တံဟာပြတ်မှတ်ဖြစ်လာပါတယ
်စစ်ကောင်စီဘက်ကလည်း NUG ကိုထောက်ပံ့တယ်လို့ယူဆတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုပြန်လည်တိုက်ခိုက်လို့ရှိပါတယ်စစ်ကောင်စီရဲ့ဗန္ဒာရေးထောက်တိုင်ကိုတိုက်ခိုက်ဖို့လိုအပ်နေသေးတာကိုလည်းပမောက္ခအဘူဇာကထောက်ပြထားပါတယ်မြဝတီနဲ့အင်းဝါဘန်နှစ်ခုကိုသာအေးအေးယူနိုင်တယ်လို့ဆိုပါတယ်နိုင်ငံပိုင်ပန်စစ်တပ်ပိုင်ပန်ခရိုနီပန်နဲ့အခြားတသီးပုဂ္ဂလဗန်တွေရှိနေတာမို့တန်းခတ်အေးယူရင်အများပြည်သူကိုပါထိခိုက်မှာစိုးရိမ်နေကြပါတယ်ကမ်ဘောဇာပန်ဥဒေဇာရဲ့ AGD အာရှစိမ်းလမ်းမှုဖွံ့ဖြိုးရေးပန်းဥအောင်တောင်မိသားစုပိုင်း UAB United Emirates ပန်း GTB ခေါ်ကမ္ဘာယန္တနာပန်း CB ပန်းနဲ့နေပြည်တော်စီပင်ပန်းတွေကိုအရေးယူလို့ပြည်သူဒုက္ခပိုမလာဘူးဆိုတာကိုအနောက်တိုင်းဒီမိုကရေစီအစိုးရတွေကို NUG ကရှင်းလင်းတင်ပြရမယ်လို့ဆိုပါတယ်
။ထိုင်းနဲ့တရုတ်ကိုတင်ပို့နေတဲ့ရေနံတန်းဝင်ပိုက်လိုင်းကိုလည်းတန်ခတ်အရေးယူဖို့လိုပါတယ်တဲ့။ PDF အနေနဲ့ကပ်ပါစာကာကွယ်ရေးပစ္စည်းစက်ရုံအားလုံးကိုမပျက်စီးသေးပေမဲ့ထပ်ပေါ်ရေးလမ်းကြောင်းကိုတိုက်ခိုက်တာဟာစစ်ကောင်စီကိုဗန္ဒငွေဆုံးရှုံးစေပါတယ်။ခရိုနီဟောင်းတွေစစ်တပ်ကြောင့်ချမ်းသာလာသူတွေရဲ့ရှေ့ရင်းမရင်မယားဖြစ်လာတာထင်ရှားပါတယ်။NUG ဟာစစ်ပွဲကိုအပြတ်တတ်နိုင်ဖို့မလွယ်တာကြောင့်စစ်ကောင်စီရဲ့စီးပွားရေးတောက်တိုင်တွေကိုပြိုကွဲရေးဖို့သာဦးစားပေးအကောင့်ထဲဖွဲရလိမ့်မယ်လို့ဆိုပါတယ်စစ်ကောင်စီဟာရှင်းနေမှာအကြံအပန်းရွေးကောက်ပွဲကျင်းပပြီးနိုင်ငံခြားကအတိအမှတ်ပြုလာအောင်ကြိုးပမ်းပါလိမ့်မယ်ဒီတော့တွင် NUG အစိုးရမှအင်အားအရေးအမြစ်တွေကုန်ခန့်လာပြီးတိုင်းသားလက်နက်ကင်တွေနဲ့အစေးမကဖြစ်လာလိမ့်မယ်လို့စစ်ကောင်စီကမျှော်လင့်နေပုံရပါတယ်စီအင်အားအရင်ကုန်ခန်းတဲ့ဘက်ကရီမှန်းတယ်လို့ဖြစ်ဖို့ကက်ခဲတယ်ဆိုတော့ဆိုရိုးစကားရှိတာကြောင့် NUG အစိုးရဟာစစ်ကောင်စီရဲ့စီးပွားရေးအခြေခံအရေးအမြစ်ကိုဦးစားပေးတိုက်ပြရလိမ့်မယ်လို့ဝါရှင်တန်အမျိုးသားစစ်တပ်ကသူပမောက်ကဇာကရီအဘူဇာကသုံးသပ်ထားပါတယ်ခင်ဗျာ
စစ်ကောင်စီရဲ့စီးပွားရေးထောက်တိုင်နေပျက်စီးပြိုကွဲအောင်လို့စစ်စင်တာကအမျိုးသားညီညွတ်ရေးအစိုးရရဲ့အကောင်းဆုံးတင်နေကဗျူဟာဖြစ်တဲ့အကြောင်းအမေရိကန်ပါမောက်ခအဘူဇာသုံးသပ်ထားတာကိုဥအောင်ခင်ကဒီသတင်းပတ်ရဲ့မြန်မာအရေးသုံးသပ်ချက်မှာတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကသတင်းလွှတ်အစီအစဉ်ကိုမကြခင်တင်ဆက်ပေးမှာပါ။အရင်ဆုံးတော့အပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်ရဲ့ကျန်းမာရေးခန္ဓာမှာတော့ COVID မျိုးကွဲစိတ်စ်အကြောင်းကာကွယ်ရေးကိုပြောပြပေးထားပါတယ်။မြန်မာနိုင်ငံမှာ COVID-19 နောက်ဆုံးလှိုင်းပြန်ပြီးတော့ကျလာပေမဲ့အိန္ဒိယနိုင်ငံတချို့အပါအဝင်ကမ္ဘာမှာတော့Omicron မျိုးကွဲစိတ်တွေကြောင့်လိုင်းအသွင်ပြန်ပြီးတော့ဖြစ်လာမှာကိုကျန်းမာရေးပညာရှင်တွေကဆိုရင်နေကြပါတယ်။ဒီမျိုးကွဲစိတ်တွေကအာရှမှာအဓိကတွေ့ထားတဲ့ HBB ကဘယ်လောက်ထိဆိုရင်ရပါသလဲ။မြန်မာနိုင်ငံမှာဒီမျိုးကွဲတဲ့နဲ့ပတ်သက်ပြီးတော့ကာကွယ်ရေးကိုဘယ်လိုမျိုးပြင်ဆင်ထားသင့်ပါသလဲ။ဒီအကြောင်းအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာဒီ Walk of Heights ဆေးရုံကညွှန်ကြားရေးမှူးလည်းဖြစ်မြန်မာနိုင်ငံကကိုဗစ်လူနာတွေကိုတယ်လီဖုန်းကနေတဆင့်ကူညီကူတာပေးနေတဲ့ကူးစက်ယောဂအထုကုဒေါက်တာဇေယသက်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့ကျန်းမာရေးခန္ဓာမှာတင်ဆက်ပေးထားပါဗ
ျ။ Okay ဒေါက်တာဇေယသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီကိုဗစ်နောက်ဆုံးလှိုင်းသစ်ပေါ့နော်ပြန်ကျလာပြီမယ်။ဒီအိန္ဒိယနိုင်ငံတွေတချို့ပါဝင်ကမ္ဘာမှာတော့ဒီကိုဗစ်မျိုးကွဲစိတ်သစ်တွေထပ်တွေ့လာပြီးတော့နောက်ထပ်လှိုင်းတစ်ခုပေါ့နော်ဖြစ်လာမှာကိုစိုးရိမ်နေကြတာမျိုးမြန်မာနိုင်ငံမှာအဓိကဘလို့ကြိုတင်ပြီးတော့ကာကွယ်နိုင်ရေးကိုအဓိကဆွေးနွေးမှာပါဆရာကြီးအဲ့ဒီတော့အခုနောက်ဆုံးတွေ့ထားတဲ့ဒီကိုဗစ်မျိုးကွဲစိတ်သစ်အဓိကတော့ XBB ပေါ့နော်သူ့ရဲ့ဒီခွဲခြားသိနိုင်တဲ့ထူးထူးခြားခြားလက္ခဏာတွေကိုတွေ့ထားတာရှိလားဆရာကြီ
းတော့ဒီလောက်ကြီးကြီးမဟုတ်ပါဘူးခွဲအဓိကတော့လေဟိုလက္ခဏာတွေကိုအရင်တော့ဆိုလို့ရှိရင်တော့အနံ့ပြောက်တယ်တော့ဒီလိုအပိုင်းလေးရှိတာပေါ့နော်ဒါပေမဲ့လေဒီတစ်ခေါက်မှာတော့တိတိကျကျလက္ခဏာတွေများတွေ့လာလားဆိုတော့မတွေ့ဘူးပေါ့နော်ဒါပေမဲ့ထူးထူးခြားခြားနှစ်ချက်သုံးချက်လေးတော့တွေ့တဲ့အပိုင်းလေးတွေပါလဲဆိုတော့တစ်ခါတော့ဒါတော့ဒီ the shorter duration တွေပေါ့နော်ကျွန်တော်တို့ဒီပေးလိုက်လို့ရှိရင်ပေါ့နော် Paxlovid လို့ပုံမှန်နိုင်ငံမှာတော့ Paxlovid လည်းရှိတယ်ဆိုတော့ Paxlovid လို့ဆေးတွေအဲ့လိုမျိုးပေးလိုက်လို့ရှိရင် symptom လေးတွေကတခြားလူတွေတဲ့နိုင်ရှင်ကြလို့ရှိရင်ရိုးတနံပေါ့နော်ဗာစီမမတော့တာလည်းစောင့်လို့ရှိရင်ပို့ပြီးတော့မြင်းမြင်းဆန်းဆန်းကောင်းလာတယ်ပေါ့ကွာအာဆိုတော့ဟိုမြင်းမြင်းဆန်းဆန်းကောင်းလာရင်ဆိုတဲ့သဘောကနှစ်ရက်သုံးရက်လောက်ပို့စောစောစီးနဲ့ပြန်ပြီးတော့နေကောင်းလာတယ်လေပင်တာလာတယ်ပျောက်လာတယ်ဆိုဒီလိုအပိုင်းလေးတွေဟိုဒါကတော့လေနည်းနည်းတော့ပြောရတော့ခက်တယ်ကွာတခါလေကျွန်တော်ကသုံးတာ placebo effect ပေါ့နော်ဆေးတောက်လိုက်လို့ရလာတယ်ကိုယ့်ကိုယ်စိတ်ကထင်တဲ့အပိုင်းလေးဆိုပြီးတော့လေပြောရတဲ့အပိုင်းလေးတွေလည်းရှိတယ်ကွာဆိုတော့လက္ခဏာအနေထားရတော့ကျွန်တော်တို့အနေနဲ့ဒီကြားကြားဟာတော့မတွေ့ပါဘူ
းဟုတ်ကဲ့ဆရာကြီးအဲ့တော့နောက်တစ်ခုကတော့အခုလိုဒီ line တော့ကြာလာတယ်ဒါပေမဲ့နောက်မျိုးကွဲသစ်တွေကတော့ပေါ်လာနေတဲ့အနေထားမှာကြိုတင်ကာကွယ်ရေးအတွက်ပေါ့နော်ဆရာဟိုကာကွယ်တွေလည်း short ပေါ်လာတဲ့အနေထားလည်းဖြစ်တယ်ပွဲတော်ရာသီလည်းအခုတစ်ဆောင်တိုင်း
မြန်မာပြည်မှာဖွဲပြီးကစားနေနောက်ဒီဒီဇင်ဘာမှာလာမယ့်ခရစ်စမတ်နှစ်တကူပါအောင်ပေါ့နော်ရှိတဲ့အခါကျတော့ဘယ်လိုအကြံပေးချင်တာရှိရဲ
့အဲ့ဒါကတော့လူများသွားတဲ့အကြံပါဆိုရင်တော့ဒီလိုယောဂါတွေကတော့ရှိမှာပဲကွာဟိုတချို့လူတွေကယောဂါလက္ခဏာတိတိမောမောလေးပဲပြပြီးတော့လူအုပ်ထဲကိုလာတယ်တချို့လူတွေကတော့အရင်ကြတော့မလာနိုင်ဘူးပေါ့နော်အဲ့ပြဿနာကအဲ့ယောဂါတိတိမောမောလေးပြပြီးတော့လူတွေထဲကိုလာလို့ရှင်သူတို့ကနေတစ်ဆင့်ကူးတာပေါ့နော်ဆိုတော့ကိုစီမှာယောဂအခန်းရှိတယ်အဝါလုံတဲ့လူတွေစီဂျိုယောဂရှိတယ်လူတွေနောက်တစ်ခုကတော့ကိုကိုတိုင်းမှာ immune system မကောင်းတဲ့လူတွေပေါ့နော်လူတွေကင်ဆာဖြစ်နေတဲ့လူတွေကင်ဆာဆေးသွေးနေရတဲ့လူတွေ dialysis ကိုခေါ်တဲ့ကြောက်ကက်ဆေးနေရတဲ့လူတွေပေါ့နော်ဆိုတော့ဒီလိုလူတွေဆိုလို့ရှိရင်တက်နိုင်တဲ့အပိုင်းကို vaccine ကိုထိုးထားတယ်ဟို vaccine ကတော့ booster လုပ်လို့မရဘူးဆိုလို့ရှိရင်အရင်တော့ထိုးထားတဲ့အတိုင်းပဲပေါ့လေဆိုတော့သူတို့အနေနဲ့ဒါမျိုးပွဲလန်းတဲ့ပြည်ကိုသွားမယ်အမမလို့ရှိရင် public transportation တွေပြောမယ်ဆိုလို့ရှိရင်တော့ဖြစ်နိုင်ရင်တော့မဆိုတတ်ပါဘာလို့လဲဆိုတော့ဒါကိုယ်ကာကွယ်နိုင်တဲ့မြေကိုတကယ်လို့ယောဂရခဲ့လို့ရှိရင် so far တော့ဒီ monoclonal ကိုပဲ invasion ဖြစ်တယ်ဆိုတော့ကျွန်တော်တို့တိတ်တော့မကြောက်ပါဘူးကိုယ်ဒီ Paxlovid လိုဟာမျိုးတောက်လို့ရနေသေးတယ်ဆိုရင်တော့ကိုယ်အတွက်အခြေအနေကောင်းနေတာပေါ့နော်ဆိုတော့ကိုယ်ယောဂအခန်းရှိနေတဲ့လူတွေခုနလိုမျိုးပေါ့နော်ယောဂကိုပို့ပြီးတော့စိုးဝါနိုင်တဲ့ခြေနေတခုပေးနိုင်တဲ့ condition တွေကိုမှရှိနေတယ်ဆိုရင်လူစုလူတွေသွားခဲ့ရင်တော့မဆီကိုတက်ပြီးသားနောက်တစ်ခုကထူးထူးပြည့်တော့ကိုယ့်အကူကျမကြီးအသီးစိတ်ဓာတ်နဲ့ပေါ့နော်စားရင်စစ်လိုက်ပါဟိုစစ်လိုက်လို့ positive ဖြစ်တဲ့ဆိုလို့ရှိရင်လည်းသွားမယ်လာမယ်ဒီလိုချိန်ထားတဲ့အကြောင်းအရာလေးတွေဖြတ်လိုက်ပါပေါ့နော်အနည်းဆုံးတော့9ရက်လောက်ကိုယ်ရင်တော့ကိုနေပေးလိုက်ပါဒါဆိုရုံးချင်းတော့ကိုကနေပြင်လို့ရအောင်မကူတော့ဘူးပေါ့လေဆိုဒီလိုမျိုးလူတိုင်းလူတိုင်းလုပ်လိုက်လို့ရှိရင်ဒီယောဂဖြစ်နေတဲ့ချိန်ကိုကျွန်တော်တို့ကထိန်းလို့ရမယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးကျွန်တော်မေးမိတဲ့တခြားအရေးကြီးတာကောပြောဝင်ရှိအောင်မလား
ကျွန်တော်အနေနဲ့ပြောရလို့ရှိရင်တော့ဒီ HBV strain ကတော့ new strain ပေါ့နော်ဒါပေမဲ့လည်းအရန်ကြီးကိုကြောက်နေရမယ့်နေတာတခုတော့မဟုတ်ဘူးလို့တော့ကျွန်တော်ထင်ပါတယ်ဒီကျွန်တော်နားလေတဲ့တခြားကတော့အခုဗမာနိုင်ငံမှာ bivalent မရပါမယ့်လေရတဲ့နိုင်ငံတွေမှာ bivalent ကိုထိုးထားတဲ့အတွက်ကြောင့် at least တော့ကျွန်တော်တို့ဒီ protection ဆိုတာတော့ထွက်လာပါပါပဲ။ဆိုတော့ဒီဂျုံပြီးတော့ပြောရလို့ရှင်ဘလွန်တရားမှဟိုပေါ့တော့အရန်ဟိုသတိထားပြီးတော့နေရမယ်တော့မဟုတ်ပါဘူး။ဒါပေမဲ့လည်းဒီ HBV strain ကိုတော့လက်ရှိပေါ့နော်ကမ္ဘာလုံးမှာဗားရီဖြစ်နေတယ်လဲဆိုတာတော့ကျွန်မရေးဦးစီးဌာနတို့အထူးသဖြင့်ပေါ့နော်ဒီတာဝန်ရှိတဲ့လူပေါ်တော့တာဝန်ခံထားတဲ့လူတွေကမျက်စိမပြတ်တော့ကြည်နေရပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အရင်တော့2020တုန်းကဒါဖြစ်လာတဲ့ဟာကိုပေါ်ပေါ်ဆဆနဲ့ခံခဲ့တယ်။အလေးတယူနဲ့မလုပ်ခဲ့ဘူး။မဖြစ်လာနိုင်ပါဘူးလေဆိုပြီးတော့တွက်ခဲ့တဲ့အတွက်ကြောင့်ပေးလိုက်ရတဲ့အသက်ပေါင်းများများစွာကကျွန်တော်တို့မျက်မြင်ကိုတွေ့ပါပဲ။ဆိုတော့ဒီ2019ခုနှစ်တုန်းကဒီနိုဝင်ဘာလဒီဇင်ဘာလမှာဒီအပြင်မှာဖြစ်ခဲ့တဲ့အကြောင်းအရာကို seriously လုပ်ခဲ့ပြီးတော့ဟိုအခုလိုမျိုးပေါ့နော်ဒီ vaccine တွေကိုကြိုတင်ပြီးတော့ထုတ်ခဲ့တယ်အခုလိုမျိုးပဲလူတွေကိုတခါတည်း mandate တခါတည်း mask တက်ရတယ်ဒီလိုတွေမလုပ်ရဘူးလုပ်ခဲ့လို့ရှိရင်ကျွန်တော်လူပေါင်းအသက်ပေါင်းမြောက်များစွာကာကွယ်နိုင်တယ်လို့လူတိုင်းဒါအခုလက်ရှိကတော့အခုလက်ရှိမှာလုပ်နေတဲ့လူတိုင်းကတော့ပြောကြတာပေါ့လေဒါကတော့ဖြစ်ပြီးတော့မှပြန်ပြီးတော့စဉ်းစားဆင်ခြင်ပြီးတော့ပြောတဲ့အပိုင်းပေါ့ဒါကြောင့်မလို့လေဒီအချက်တွေကိုမူတည်ပြီးလို့ရှိရင် variants of concern ပေါ့နော်သူတို့အမြဲတမ်းသုံးပါလေဆိုဖြစ်လာလို့ရှိရင် WHO ကပြောလို့ရှိရင်ကျွန်တော်အနေနဲ့ပြောရလို့ရှိရင်တော့အထူးသဖြင့်တော့ဒီကျန်းမာရေးကိုကင်ွယ်နေတဲ့စီမံခန့်ခွဲနေရမှာယူထားတဲ့လူတွေကဟိုအရန်ကိုအရေးကြီးပါတယ်လှုပ်တင်လှုပ်ထိုက်တဲ့ဟာပညာပေးတာတွေပေါ့နော်ရက်ွက်စာတွေပြီးလို့ပညာပေးတာဒူဒူ participation ဖြစ်လာအောင်ဒီလိုမျိုးဒီယောဂမဖြစ်အောင်ဘယ်လိုလုပ်မလဲဆိုရအပိုင်းတွေကိုအတတ်နိုင်ဆုံးပညာပေးတဲ့အနေအထားတွေလုပ်တယ်ကာကွယ်ဆေးတွေထိုးပေးနိုင်တဲ့အနေအထားတွေလုပ်တယ်ဆိုရင်တော့ကျွန်တော်ထင်ပါတယ်ဒီခုလက်ရှိ strain ကနောက်လာမဲ့ strain တွေဘယ်လိုပဲဖြစ်လာပါစေကျွန်တော်တို့ကတော့ဒီ2020တုန်းကပေါ့နော်ဖြစ်ခဲ့တဲ့အနေအထားတခုတော့ဘယ်လိုမှပြန်သွားနိုင်ကြအကြောင်းမရှိဘူးဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
မြန်မာနိုင်ငံရဲ့အိမ်နီးချင်းတချို့ပါဝင်ကမ္ဘာမှာအိုမီခရွန်မျိုးကွဲစိတ်တည်တဲ့ကြောင့်မြန်မာနိုင်ငံမှာနောက်ထပ်လိုင်းအတွင်ပြန်ပြီးတော့ဖြစ်လာမှာကိုစိုးရိမ်နေကြတဲ့အချိန်ကြိုတင်ကာကွယ်သင့်တဲ့အကြောင်းတွေကိုဒေါက်တာဇေယျသက်ကိုဆက်သွယ်မေးမြန်းပြီးကိုဝင်းမင်းကအစီအစဉ်တင်ဆက်ပေးခဲ့တဲ့ဒီသတင်းပတ်ရဲ့ကြံမာရေးခန်းနာပါရှင်။အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံတဝန်းတိုင်းရင်းဒေသကနောက်ဆုံးရအဖြစ်အပျက်တွေကိုစုစည်းပြီးတော့တင်ပြပေးထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတော့ FVBR တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာရှုစားနာဆင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေတာတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကြောက်တော်နယ်မောင်နှောမြို့နယ်တွေမှာစစ်တပ်ကလက်နက်ကြီးနဲ့လူနေရဲရွာတွေတဲကိုပစ်ခတ်ခဲ့တဲ့အတွက်ဒါဇင်နဲ့ချီရဲရွာသားတွေသေဆုံးခဲ့ပါတယ်KTV တခုမှအဖမ်းခံလိုက်ရတဲ့ KIO အရာရှိတွေတဲကတယောက်ရဲ့ဆွေမျိုးအိမ်ဖြစ်တယ်ဆိုပြီးမင်းကျနာကအိမ်တလုံးကိုစစ်တပ်ကဘူဒူဇာကားနဲ့ဖျက်ဆီးလိုက်ပါတယ်။သတင်းလွှာတွေထဲမှာတော့ဖျားသုံးစုမျိုးနဲ့မနီမဝေးမှာရှိတဲ့တပြူတထုမိုင်းတွင်ကိုစစ်တပ်ကဂျက်တိုက်လေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ရာထိခိုက်ဒေဆမှုတွေရှိခဲ့တဲ့အကြောင်းကိုနားဆင်ကြရမှာပါ။
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မောင်တော်မြို့နယ်တွေမှာစစ်တပ်ကလက်နက်ကြီးနဲ့လူနေရဲရွာတွေထဲပစ်ခတ်ခဲ့တဲ့အတွက်ဒါဇင်နဲ့ချီတဲ့ရွာသားတွေသေဆုံးခဲ့ပြီး30နီးပါးဒဏ်ရာရရှိခဲ့ပါတယ်။ဗုဒ္ဓဟူးနေ့နေ့လယ်မှာကြောက်တော်မြို့နယ်ကန်ဆော့အခြေစိုက်939တိုက်ရင်ကလက်နက်ကြီးနဲ့ချောင်းတူရွာကိုပစ်ခတ်ခဲ့တာကြောင့်အမျိုးသား၄ယောက်သေဆုံးခဲ့ပြီးချောင်းတူတစ်ယောက်ပါဝင်3ယောက်ဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရသူတွေထဲကတစ်ယောက်ကလည်းရိုးတရုတ်ဆေးရုံမှာဆေးကုသမှုခံယူနေရင်သေဆုံးသွားပါတယ်။ဒါအပြင်မောင်တော်မြို့နယ်ကြိမ်ချောင်းအခြေစိုက်နှက်ခခခုနှစ်နေချာစောင့်တပ်ကလည်းအဲ့ဒီနေ့နေ့လယ်၂နာရီလောက်မှာကလေးနာတမင်္ဂလာပွဲလုပ်နေတဲ့ကြိမ်ချောင်းမြို့ရွာကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်ဒေသခံ30ကျော်သေဆုံးပြီး30လောက်ကဒဏ်ရာရရှိခဲ့ပါတယ်။မောင်တော်မြို့နယ်ကငရန်ချောင်းမဲဇလီချောင်းနဲ့လက်ပံတောင်တန်းတွေကိုလေရင်နှစည်းနဲ့လည်းထပ်ပြီးလာပစ်ခတ်ခဲ့သေးတယ်လို့ပြောပါတယ်။
ကယားပြည်နယ်ဒီမော့ဆူမြို့နယ်အနောက်ဖက်ချမ်းမှာစစ်ရှောင်တွေနေထိုင်တဲ့နေရာကမူကျူကျောင်းပေါ်လက်နက်ကြီးကျရောက်ပြီးစစ်ကောင်စီတပ်ရဲ့ပစ်ခတ်မှုကြောင့်တရက်အတွင်း9နှစ်အရွယ်မိန်းကလေးတယောက်သေဆုံးပြီး6ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတဲ့စစ်ကောင်စီတပ်ကရန်တမ်းပစ်ခတ်တဲ့လက်နက်ကြီးလက်နက်ငယ်တွေကြောင့်အခုလိုထိမှန်သေဆုံးဒဏ်ရာရရှိခဲ့တာလို့ကိုငီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းကတာဝန်ရှိသူတွေကပြောပါတယ်9နှစ်အရွယ်ကလေးငယ်ဟာဒဏ်ရာပြင်းထန်ရရှိခဲ့ပြီးဆေးရုံအတွာလမ်းတစ်ဝက်မှာသွေးထွက်လွန်ပြီးတည်ဆုံးခဲ့ရတာဖြစ်တယ်လို့ဒီသခံတယောက်ကပြောပါတယ်ဒီလက်နက်ကြီးကိုဒီမော့ဆူမြို့နယ်တဲကခလာရ102တပ်ကပစ်ခတ်ခဲ့တာဖြစ်တယ်လို့ဒီသခံတွေကပြောပါတယ
်ကချင်ပြည်နယ်မြစ်ကြီးနားမြို့ကဥပစ်ကျေးရွာမှာဒီသခံတယောက်ရဲ့နေအိမ်ကိုမြေထိုးဆက်ပုဒုစာနဲ့စစ်တပ်ကလာရောက်ဖျက်ဆီးသွားခဲ့ပါတယ်ဗုဒ္ဓဟူးနေ့မနက်ပိုင်းမှာဖျက်ဆီးခံလိုက်ရတဲ့အဲ့ဒီအိမ်ဟာနိုဝင်ဘာလ12ရက်နေ့မနက်ပိုင်းတုန်းက KTV တခုမှအဖမ်းခံလိုက်ရတဲ့KIO အရာရှိတဲကတယောက်ရဲ့ဆွေမျိုးတော်ဆက်သူရဲ့အိမ်ဖြစ်တယ်လို့ဒေသခံတယောက်ကပြောပါတယ်။အဲ့ဒီအိမ်ကိုအင်ကန်နဲ့မှာပဲတခါစစ်ကောင်စီတပ်ဖွဲ့ဝင်တွေကဝင်ရောက်စစ်ဆေးပြီးရွှေငွေနဲ့အိမ်တွင်းကအဖို့တန်ပစ္စည်းတွေကိုယူဆောင်သွားခဲ့ပါတယ်။မြစ်ကြီးနားမြို့တပ်ကုန်းရပ်ကွက်က Happy KTV မှာ KIO အရာရှိ10ယောက်ကျော်ဖမ်းဆီးခံရပြီးတဲ့နောက်မြစ်ကြီးနားမှာသူတို့နဲ့ပတ်သက်ဆက်နွယ်နေသူတွေကိုလိုက်လံရှာပေးတာတွေစက်တိုက်လှုပ်လာနေပါတယ်။
မွန်ပြည်နယ်မော်လမြိုင်မြို့ဇေယျသီရိရပ်ကွက်မှာပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီး PDF 9ယောက်အဖမ်းခံရပြီးစစ်ကောင်စီဘက်က2ယောက်တေဆုံးသွားတယ်လို့အထူးမြောက်လှုပ်ရှားမှုအင်အားစုကထုတ်ပြန်လိုက်ပါတယ်။မော်လမြိုင်မြို့အခြေဆိုင်အထူးမြောက်လှုပ်ရှားမှုအင်အားစု SUMF နေထိုင်နေတဲ့အိမ်ကိုတနင်္လာနေ့ညနေပိုင်းအချိန်ကစစ်ကောင်စီတပ်ဖွဲ့တွေဝင်ရောက်လာပြီးနှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေ2နာရီကြာလောက်ဖြစ်ပွားခဲ့တယ်လို့မြို့ခံတွေကပြောပါတယ်။တလန်တွေတည်င်းပေးတဲ့အတွက်စစ်သားတွေရဲတွေဝင်ရောက်စစ်ဆေးရာကနေပစ်ခတ်မှုဖြစ်ပွားပြီးရဲတယောက်နဲ့ရက်ွက်လူကြီးသားတယောက်တနတ်ထိမှန်တည်ဆုံးခဲ့တယ်လို့ PDF တပ်ဖွဲ့ဝင်တွေလက်နက်ငယ်3လက်နဲ့အတူအဖမ်းခံလိုက်ရတယ်လို့ SUMF ကသတင်းထုတ်ပြန်ထားပါတယ်
ချင်းပင်နယ်တောင်ပိုင်းမင်းတပ်မြို့နယ်ပလုံတွေးရွာဖက်မှစစ်ကောင်စီတပ်ဖွဲ့ကအရက်သားပြည်သူတွေကိုအစုလိုက်တပ်ဖြတ်ပြီးမိရှို့ထားတဲ့အထောက်ထားများတွေ့ရှိရတယ်လို့CDF မင်းတပ်ကပြောပါတယ်အင်အား120လောက်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ဟာနိုဝင်ဘာ9ရက်နေ့ကမင်းတပ်မြို့နယ်ပလုံတီရွာကိုဝင်စီးပြီးတရက်ခံရွာသားတယောက်ကိုပစ်တက်ကရွာခံတွေနဲ့စစ်ဘေးရှောင်ပြည်သူအယောက်40လောက်ကိုတစခါအဖြစ်ဖမ်းဆီးခဲ့ပါတယ်နိုဝင်ဘာလ10ရက်နေ့မှာတော့စစ်ကောင်စီတပ်ဖွဲ့တွေတတ်ဆုတ်သွားပြီးနောက် CDF မင်းတပ်တပ်ဖွဲ့ကနေမြေရှင်းနေရလုံနေချိန်ရွာသားတွေမိရှို့တပ်ဖြတ်ခံထားရတဲ့အထောက်ထားတွေဖြစ်တဲ့အယိုးစုတွေတွေ့ရှိခဲ့ကြတာလို့ CDF မင်းတပ်ပြောရေးဆိုခွင့်ရှိသူဆလိုင်းဟန်အမ်ကပြောပါတယ
်ရှမ်းပြည်တောင်ပိုင်းပင်လုံမြို့နယ်ထဲမှာ PDF နာမည်သုံးပြီးတော့ဒေသခံစီးပွားရေးလုပ်ငန်းရှင်တွေစီကနေငွေကြေးတောင်းယူမှုတွေလုပ်နေတယ်လို့ဈေးဆိုင်ပိုင်ရှင်တွေကပြောပါတယ်နိုဝင်ဘာလ3ကစပြီးဒီနေ့အထိ Viber Application ကနေ PDF တွေကိုထောက်ပံ့ပေးဖို့ငွေကျပ်30ချီရာချီတောင်းနေပြီးတောင်းတဲ့အတိုင်းမပေးရင်ပြန်ပေးဆွဲကတပ်ဖြတ်ပြစ်မှာဖြစ်ကြောင်းကြည်စံတောင်းတပ်ပုံတွေပို့လာတယ်လို့ပင်လုံမြို့ရက်ွက်3နေဈေးဆိုင်ပိုင်ရှင်တယောက်ကပြောပါတယ်အောက်တိုဘာလကုန်လုံးကလည်းပင်လုံမြို့ရက်ွက်4မှာနေထိုင်သူစီပန့်ပိုင်ရှင်အသက်60အရွယ်ရှိဒေါ်နန်းညိုကိုအမိမတိလူတယောက်ကမိကွက်ဝယ်မယ်လို့ပြောကာကားနဲ့ခေါ်တင်သွားပြီးပင်လုံမြို့ပင်တောင်ကုန်းမှာတနတ်နဲ့ပြစ်တက်ခဲ့ပါတယ်ဒီဖြစ်စဉ်ကိုဥပမာပေးပြီးငွေတောင်းတာမျိုးလည်းရှိတယ်လို့ဒေသတွင်းကစီးပွားရေးလုပ်ငန်းရှင်တချို့ကဆိုပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါကရင်အမျိုးသားအစည်းအရုံး KNU ထိန်းချုပ်နယ်မြေဒူပလာယာခိုင်တပ်မ6ဒေသအတွင်းကဖျားသုံးစုနဲ့မနီမဝေးမှာရှိတဲ့တပြူတထုမိုင်းတွင်ကိုစစ်တပ်ကဇက်တိုက်လေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ရာထိခိုက်သေးဆုံးမှုတွေရှိခဲ့ပါတယ်ဘသူတွေသေဆုံးခဲ့တာလဲမြေပြင်အခြေအနေအသေးစိတ်ကိုတော့နန်းဝေဖြူစာကတင်ဆက်ပေးပါမယ်ရှင်
ဘုဒ္ဓဟူးနေ့ည12နာရီဝန်းကျင်လောက်မှာစစ်တပ်ကလေရင်နဲ့ဗုံးကျဲတိုက်ခိုက်တာကြောင့်တပြုတ်တပ်တွင်လောက်ကွဲအမ6မှာရှိတဲ့တပ်တွင်အလုသမာ3ရောက်သေဆုံးပြီး6ရောက်ထိခိုက်ဒဏ်ရာရရှိသွားသလိုဒဏ်ရာရရှိတဲ့အထက်မှာတရုတ်အမျိုးသားတဦးလည်းပါဝင်တယ်လို့ဖြစ်စဉ်အတွင်းမှာရှိခဲ့တဲ့အလုသမာတယောက်ကပြောပါတယ
်လေနဲ့တပြီးတည်းပဲထင်ပါတော့သူလည်းမဟုတ်လာတာလေအကလုံးတစ်ဆယ်ရုံလောက်တော့ပြာကြပါဘူးဒါနဲ့ဒီဆယ်ရုံကအကလုံးအကုန်ကုန်ပြီးလူတွေဆောင်တွေကဆက်ပါကုန်သေသွားတဲ့လူတွေကြတော့သူတို့အဆောင်တစ်တည့်ကိုကြားတယ်လေဘောကပထမတစ်လုံးသေသွားတော့အဆောင်က3000ရှိတယ်လေပြီးတော့ဆို4000ရှိတယ်4000ရှိတာကျွန်တော်တို့နေတဲ့အဆောင်ကလွတ်သွားတယ်ကျန်တဲ့3000ကအကုန်ကုန်သွားတာတစ်ချက်တည်းနဲ့ကျွန်တော်တို့အဆောင်ကတစ်ချက်တော့ပါတော့ကျွန်တော်တို့ပြည့်လို့လွတ်သွားတယ်လေ
တက်ပွဲဖြစ်တာမျိုးမရှိပဲအရသာလူထုတွေသာရှိတဲ့တတုမိုင်းတွင်းနေရာကိုလေရင်နဲ့အခုလိုလာပြည်တာဟာ KNU နဲ့လူထုကြားမှာရန်တိုက်ပေးချင်တဲ့သဘောမျိုးဖြစ်တယ်လို့ KNU ဒုပလယခရိုင်အတွင်းရေးမှူးဘဒိုစောလစ်စတန်ကပြောပါတယ်
အဲ့ဒီမှာ KNU တပ်တွေရှိတယ်လို့မြန်ခတ်မှန်းသလားပေါ့နော်ဒါပေမဲ့အဲ့ဒါရှိရင်ပြတ်မှတ်လည်းမဟုတ်ဘဲနဲ့ဒီလားပြည့်တယ်ကျွန်တော်လည်းစဉ်းစားလို့မရဘူးအဲ့ဒါအခုကလည်းဟိုအဲ့ဒီနေရာတည်းမဟုတ်ဘူးကြာတလောကပဲဟိုမြေကတာဘုံကြီးကြောင်းကိုတက်တက်ကြီးသွားပြည့်ချတာလည်းပဲအဲ့ဒါဘုံကြီးကသူ့ရန်သူပဲလားကျွန်တော်လည်းတွေ့လို့မရဘူးအဲ့ဒါမျိုးကြီးနောက်အခုဘယ်လိုပဲသွားပြည့်ပြည့်သူကရွာတဲ့ဦးပဲပြန်ပြန်ပြည့်တာတကူကကျွန်တော်စဉ်းစားလို့မရဘူးသူ့မိဒီကဘာလဲကျွန်တော်လည်းမသိဘူး
အဲ့ဒီတတုတွင်းဟာနှစ်ပေါင်းများစွာဆစ်ခဲ့ပြီးဖြစ်တဲ့တတုမန်တွင်းတစ်ခုဖြစ်ပြီးခင်ယူထိတ်ချုပ်နေမြေထဲမှာဖြစ်ပေမဲ့လည်းတတုတူမဲ့ကုမ္ပဏီလိုင်စင်တွေကိုနိုင်ငံတော်အစိုးရကချက်ပေးတာဖြစ်သလိုဂျီတွင်းကုမ္ပဏီအပြင်တရုတ်ကုမ္ပဏီတွေလည်းအများအပြားဝင်ရောက်လုပ်ကင်တာရှိတယ်လို့ခင်ယူဘက်ကပြောပါတယ်
ဟိုတရုတ်တွေတော့လာတာများသားပဲအဲသူတို့အစိုးရဘက်မှာပဲသွားလျှောက်ပြီးတော့လာကြတာတွေ့ရတယ်ဟော
အော်တိုဘာလ6ရက်နေ့တော့ကလည်းနှစ်ဖက်ပြစ်ခတ်မှုမရှိပဲမင်္ဂတာကျေးရွာမှာရှိတဲ့ပရိယတိစာတင်တိုက်ဖုန်ကြီးကျောင်းကိုဂျဲလိရင်လေးစင်းနဲ့လာရောက်ပုတ်ကျဲခဲ့တာကြောင့်ကျောင်းတစ်ခုလုံးမီးလောင်ပြကျသွားပြီးဦးစင်းတစ်ပါးလည်းထိခတ်ဒဏ်ရာရရှိခဲ့ပါတယ်။ဒါ့အပြင်ခေညူတက်မဟာတီဘီလင်းမြို့နယ်ဘောနော်ဝါကျေးရွာမှာလည်းနိုဝင်ဘာလ9ရက်နေ့ည12နာရီဝန်းကျင်လောက်မှာကျဲတိုက်လေရင်နဲ့အလားတူပုတ်ကျဲတိုက်ခိုက်တာကြောင့်ဒေသခံတယောက်ထိခတ်ဒဏ်ရာရရှိခဲ့ပြီးလူနေအိမ်ထိမှန်ပျက်စီးမှုတွေလည်းရှိခဲ့ပါတယ်။
ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်မှာစစ်ကောင်စီတပ်ကရွာရီတဲကို drone ရဟတ်ယာဉ်တွေအပါအဝင်လက်နက်ကြီးတွေနဲ့ပါပစ်ခတ်ခဲ့တဲ့အတွက်ရွာပေါင်း20နီးပါးကရွာသား4000ကျော်ဟာနေရက်ကနေစွန့်ခွာနေကြပြီးအစားအသောက်နဲ့အဝတ်ထည်တွေအရေးပေါ်လိုအပ်နေတယ်လို့ကုညီနေသူတွေကပြောပါတယ်။မောင်အေးကစုစည်းတင်ဆက်ထားပါတယ်။
ဆိုင်ကောက်စီတက်ကရွာတွေကိုတယုံရဟဲရိုက်တွေအပြင်လာနာကြီးတွေနဲ့ပါပိုက်ခဲနေတဲ့တော့ကြေးရွာပေါက်20နိမ့်ပါကလူပေါက်4000ကျော်ဟာပုံနှကျွဲမြို့ပေါ်နဲ့နိစဲရကြေးရွာတွေအပြင်ပေါက်တော်နဲ့မြောက်ဦးမြို့တွေကကြေးရွာတွေအထိသောရောက်ခုံလုံနေကြရပါတယ်ပုံနှကျွဲမြို့ကစိုက်ပိလျှောက်400နိမ့်ပေါက်ခုံလုံနေတဲ့အောင်ဂရတော်ပုံတော်ကြီးကျောက်ကဆရာတော်ကစိုက်ပိလျှောက်တွေတော့အရေးပေါ်စားသောက်ရိတ်လိုအပ်နေတယ်လို့အခုလိုမိန့်ပါတယ်
ဦးဇင်းတို့ကြောင့်ပါကိုတိုင်ပင်ချော်ရေးတွေကလေးရာကျော်ကျော်လေးရှိပါတယ်။ကျောင်းဝင်းနေတဲ့အချိန်ကတော့ဒီမှာသဘောတော်ကိုဆန်နေပါတယ်တော့အလူချင်းတွေပါလေရောက်လို့တော့ကနည်းနည်းဒီတော့တော့ရှိနေပါပြီ။နောက်လာရင်ဟိုလင်းငါချားစရင်တော့နည်းနည်းခက်ခက်လာမှာပေါ့နော်
။အဲ့ဒီပုံတော်ကြီးကျောင်းမှာခိုလုံနေကြတဲ့သူတွေကတော့ပဒေသာအလေကျွမ်းတန်ခိုးကြော်စံရွာနဲ့စိတ်နဲ့ရေပေါက်လျှောက်စားတဲ့ကြေးရွာတွေကကြေးရွာသားတွေဖြစ်ကြပါတယ်။နော်မလာဆေးရနေမနာပိုက်ကစိုက်ကောက်စီရိခါကောက်တွေပုံနှကျွဲမြို့နေကဆောင်းဂရီရွာနဲ့ပဒေသာရွာကြမှာတိုက်ခိုက်ခံရတဲ့အတွက်စိုက်တက်ကရွာတွေကိုပိုက်ခိုက်ခဲ့တဲ့အပြင်ဆောင်းကြီးရွာကအိမ်တွေကိုမိတ်ရှုပ်ခဲ့တယ်လို့ရွာသား၉ယောက်ကိုလည်းဆက်ဖြတ်ခဲ့ပြီးနောက်အခုလိုဒေသခံရွာသားတွေထွက်ပြေးနေကြရတာပါပုံနှကျွဲမြို့မှာပုံတော်ကြီးကျောက်ကစိုက်ပိလျှောက်တွေတော်လေးအစားအသောက်အဝတ်တွေနဲ့အိမ်သားတွေလည်းလိုအပ်နေတယ်လို့အကူအညီပေးနေသူတယောက်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ
်အကြီးကအဆိုပါမလဲနဲ့ဆောက်ဆောင်ရှိဖို့အဲ့ရခေါ့ပါလေအနှွေးချ
ေအရိကဆောင်အခင်းအနှွေးချေပြီးတော့အိမ်သာပေါ့ခုံကြီးကျောင်းမှာရှိတဲ့အိမ်သာတစ်ခုနဲ့အခုရှိနေတဲ့လူကြီးနဲ့ကလောကမမြတာဖြစ်နေတယ်သူတို့အတွက်တီးခြားတဲ့နေရာမှာအိမ်သာဆောက်ပေးနိုင်ရင်ကောင်းမယ်ပြီးတော့နောက်ပိုင်းဖြစ်လာနိုင်တဲ့ပြဿနာကရေခက်ခဲဖြစ်လာနိုင်တယ်
ဒေသအတွက်မှာတိုက်ပွဲတွေလည်းရှိနေပြီးစိုက်ရတမမှုတွေလည်းမြင့်တနေတဲ့အတော့စိုက်ပိလျှောက်တွေမှာရွာကိုပြန်ချင်ကြပေမဲ့ဘေတော့အိမ်ပြန်နိုင်မေဆိုတာမပြောနိုင်ဘူးလို့လေအောင်ဂရတော်ကျောက်ဆရာတော်ကဆမိန်ပါတယ်။လာရှိမှာတော့စိုက်ပိလျှောက်တွေဟာစေတနာရှင်တွေရဲ့အကူအညီတွေနဲ့ဖြစ်တယ်လို့စားသောက်နေထိုင်ကြရပြီးကားလန်းတွေကိုလည်းစိုက်ကောက်စီတက်ကပိတ်ထားတဲ့အတော့အကူအညီပေးသူတွေသွားလာဖို့အခက်ခဲနေတယ်လို့စိုက်ပိလျှောက်တွေကိုအကူအညီပေးနေသူတွေကပြောပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ။
ကျောက်တော်နယ်မောင်တော်မြို့နယ်တွေမှာစစ်တပ်ကလက်နက်ကြီးနဲ့လူနေရရာတွေထဲပစ်ခတ်ခဲ့တဲ့အတွက်ဒါဇင်နဲ့ချီတဲ့ရွာသားတွေတည်ဆုံခဲ့ပြီးလူပေါင်း30နီးပါးထိခိုက်ဒဏ်ရာရရှိခဲ့ကြပါတယ်။မြစ်ကြီးနားမြို့ကဥပြစ်ကြီးရွာကနေအိမ်တစ်လုံးကို KTV တစ်ခုမှအဖမ်းခံလိုက်ရတဲ့ KIO အရာရှိတွေထဲကတယောက်ရဲ့ဆွေမျိုးအိမ်ဖြစ်တယ်ဆိုပြီးစစ်တပ်ကဘော်ဒူစာကားနဲ့ဖျက်ဆီးလိုက်ပါတယ်။
တို့ရရှင်တွေအခုနားဆင်နေခဲ့ကြတာကတော့နယ်စပ်ဒေသကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းမှအစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပါ။
တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်မိုးကျော်ကတလှည့်ပြောပြပေးပါမယ်ရှင်။
ဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားမစ္စတာရှောင်းတန်ရဲ့အပါအဝင်ထင်ရှားတဲ့နိုင်ငံရေးအကျဉ်းသားတချို့ကိုမြန်မာစစ်ကောင်စီကတတ်မှတ်ချက်စီးမြင်တဲ့ဒီကနေ့မှာပြစ်ဒဏ်လွန်ညှိခွင့်ပေးလိုက်ပါတယ်။ဩစတြေးလျနိုင်ငံသားမစ္စတာရှောင်းတန်နဲ့ဗြိတိန်သားမဟောင်းဗီဂီဗိုမန်ဂျပန်နိုင်ငံသားထူရူကူဘိုတာအမေရိကန်နိုင်ငံသားကိုဂျော့ထေးဦးတို့ကိုပုံမှန်401ပုတ်ခွဲ1ချွင်းချက်နဲ့ပြန်လွှတ်လိုက်တယ်လို့ NLD အစိုးရရဲ့ပြည်ထောင်စုဝန်ကြီးဦးကျော်တွင်းဆွေရွေးကောက်ပွဲကော်မရှင်ဦးတန်းထေးတိုင်းဝန်ကြီးချုပ်ဟောင်းဒေါ်လဲလဲမော်တို့ကိုအလားတူပြန်လွှတ်ခဲ့ပါတယ်အခြားထင်ရှားသူတွေတဲကဆိုရင်တော့ NLD ပြောခွင့်ရသူဒေါက်တာမြွန်းညွန့်88ငိမ့်ပွင့်ခေါင်းဆောင်ကုမြအေးဆိုင်ဆရာမောင်သာချိုးရွှေညဝါဆရာတော်တို့လည်းပြန်လဲလွန်မြောက်လာခဲ့ပါတယ်လွန်မြောက်လာသူဂျပန်နိုင်ငံသားတိုရိုကူပိုတာဩစတြေးလျနိုင်ငံသားမစ္စတာရှောင်းတန်နဲ့ဗြိတိန်သားမဟောင်းဗီကီဘူမန်ကတော့မြန်မာနိုင်ငံကနေဒီကနေ့ညနေပဲထွက်ခွာသွားကြောင်းသိရပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကျင်းပနေတဲ့အပအာရှပစ္စဖိတ်ဒေသစီးပွားရေးပူပေါင်းဆောင်ရွက်မှုထိပ်သီးဆွေးနွေးပွဲမှာစီးပွားရေးတိုးတက်မှုဆိုင်ရာထိုင်းအဆိုပြုချက်ကိုအတည်ပြုဖို့ထိုင်းနိုင်ငံကမျှော်လင့်နေပါတယ်။ဘန်ကောက်အပရဲ့ဘန်ကောက်ရီမန်းချက်စီးပွားရေးတိုးတက်မှုလမ်းပြမြေပုံကိုကမ္ဘာကောင်းဆောင်တွေချမှတ်နိုင်မှုမျှော်လင့်နေကြောင်းထိုင်းဝန်ကြီးချုပ်ကအဖွင့်ပေးကောင်းမှပြောကြားခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ကတရုတ်သမ္မတကို၃နှစ်အတွင်းလူကိုယ်တိုင်ပထမဆုံးတွေ့ဆုံပြီးထိုင်ဝမ်အရေးစိုးရိမ်ကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ။
နိုဝင်ဘာလ18ရက်နေ့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကို
ကိုဇော်မိုးကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်ကမ်ချန်နဲ့ PJ အလျက်တို့ဖြစ်ပါတယ်ရှင်ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.